Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ5ရက်စနေညရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါဒီညထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းကိုရုရှားဝင်တိုက်တာဒီနေ့ဆယ်ရက်မြောက်ရှိလာတဲ့အချိန်မှာရလိုက်တဲ့မာရီယိုပူးမြို့ကလူတွေကယ်ထုတ်ရေးသဘောတူထားတာကိုရုရှားတပ်တွေကချိုးဖောက်တိုက်ခိုက်နေတယ်လို့ယူကရိန်းဘက်ကဆိုလိုက်ပါတယ်။ဒါအပြင်ယူကရိန်းနျူကလ িয়ার ဒါဘေးစက်ရုံကိုရုရှားတိုက်ခိုက်ခဲ့တာကစစ်ရာဇဝတ်မှုမြောက်တယ်လို့အမေရိကန်စက်ရုံကဆွဆဲလိုက်ပါတယ်။ဒါပေမဲ့ရုရှားအစိုးရပြောင်းအောင်လှုံ့ဆော်မှာတော့မဟုတ်ဘူးလို့အမေရိကန်သမ္မတအင်ဘီဒေါ်ကပြောလိုက်ပါတယ်။ဒီထူးခြားတဲ့သတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင်အေးအေးရခိုင်တက်အနေနဲ့နားလည်မှုနဲ့အပြစ်ခတ်ရထားပေမဲ့စစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးဖို့တော့မရှိဘူးလို့ဆိုလိုက်ပါတယ်
။ဒီ Nigeria ဆွေးနွေးဆိုတော့လည်းဒီနိုင်ငံရေးဆွေးနွေးဆိုတော့ဘာလို့မှမတူပါဘူး။ဆိုပေနိုင်ငံရေးဆွေးနွေးဖို့ဆိုလိုရင်းရောက
ဒီတဲ့အပီးမှာတော့စနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုသန်လူခွင့်ရေးအစီအစဉ်နောက်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာပြီးတော့တပတ်တွင်းမြန်မာနဲ့နိုင်ငံတကာသတင်းကောက်နှုတ်ချက်တွေကိုနားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမနိုပြောပြပေးပါအောင်ခင်ဗျာ
ရုရှားတပ်တွေဟာယူကရိန်းနိုင်ငံမာရီယိုပိုမြို့ကလူတွေကိုကယ်ထုတ်ဖို့သဘောတူထားတဲ့လမ်းကြောင်းတွေကိုရောမြို့ကိုပါပုံကျဲတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ဒီကနေ့ဒေသစံတော်ချိန်မနက်9နာရီမှာစပီးအသက်ဝင်မဲ့အပြစ်ခတ်ရဲစဲရေးကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်။ရုရှားကာကွယ်ရေးဌာနပြောခွင့်ရအီဂေါ်ခိုနရှန်ခော့ဖ်ကဒီကနေ့မတ်လ5ရက်နေ့မော်စကိုစံတော်ချိန်မနက်10နာရီမှာရုရှားဘက်ကအပြစ်ရဲကြေညာပြီးမာရီယိုပိုနဲ့ဗိုနိုဗာကာမြို့တွေကနေအရက်သားတွေထွက်ခွာနိုင်ရေးလူသားစာနာမှုနေရာတွေဖွင့်ပေးပါတယ်။လူသားစာနာမှုနေရာတွေနဲ့ထွက်ခွာလမ်းကြောင်းတွေကိုယူကရိန်းဘက်နဲ့သဘောတူထားပြီးဖြစ်ပါတယ်လို့ပြောပါတယ်။ဂယ်ဇယ်အစီအစဉ်ကိုဆိုင်းငံ့ထားပြီးဒေသခံတွေဘေးလွတ်ရာမှာခိုလုံနေကြဖို့တိုက်တွန်းထားတယ်လို့မာရီယိုပိုတာဝန်ရှိသူတွေကပြောပါတယ်။ဂယ်ဇယ်လမ်းကြောင်းတွေကိုဘတ်စကားတွေရောကိုပိုင်ကားတွေအတွက်ပါ9နာရီကြာဖွင့်ထားပေးဖို့ဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကရုရှားတပ်ဖွဲ့တွေဟာယူကရိန်းမှာအရသာလူလူကိုတိုက်ခိုက်တာအပါအဝင်ရက်ဆက်ကြမ်းကြုတ်တဲ့နည်းလမ်းတွေကိုပိုသုံးလာနေတယ်လို့ပြောပါတယ်။ယူကရိန်းမှာရှိတဲ့ဥရောပအကြီးဆုံးနျူကလ িয়ার ဓာတ်ပေးစက်ရုံကိုရုရှားကတိုက်ခိုက်ခဲ့ပြီးတဲ့နောက်ဝန်ကြီးဘလင်ကန်ကအဲ့လိုပြောတာပါ။ရုရှားသမ္မတပူတင်ရွေးချယ်တဲ့စစ်ပွဲကိုကျွန်တော်တို့အတူတကွရင်ဆိုင်နေကြရပါတယ်။ဘယ်သူဘယ်သူရဲ့ပြောဆိုလှုံ့ဆော်ချက်ကြောင့်မှမဟုတ်တဲ့လုံးဝကြိုးကြောင်းစီလျော်မှုမရှိတဲ့တိတ်ကိုဆူရွာလို့နဲ့အကျိုးဆက်တွေရလာနေတဲ့စစ်ပွဲဖြစ်ပါတယ်လို့ဥရောပသမဂ EU တာဝန်ရှိသူတွေနဲ့ Brussels မြို့မှာတောက်ကြနေဆွေးနွေးပွဲမတိုင်ခင်ဝန်ကြီးဘလင်ကန်ကသတင်းတောက်တွေကိုပြောခဲ့ပါတယ်စစ်ပွဲရပ်သွားအောင်ကျွန်တော်တို့တက်နိုင်တယ်များလှုပ်သွားဖို့တန်ဋိဌာန်ချထားပါတယ်လို့လည်းဝန်ကြီးဘလင်ကန်ကဆိုပါတယ်ဒါပေမဲ့လည်းယူကရိန်းနိုင်ငံလေးပိုင်းတစ်ထက်မှာလေးရေမပြန်တမ်းရအောင်တတ်မှတ်ဖို့ကိုတော့လက်မခံပဲဒီလိုလုပ်ရမျိုးဟာပြည်ပခကိုဘိုးပြီးကျယ်ပြန့်သွားစေမယ်လို့ဆိုပါတယ်ဥရောပတိုင်းမှာအကြီးဆုံးယူကရိန်းနျူကလ িয়ার ဓာတ်ပေးစက်ရုံကိုရုရှားကတိုက်ခိုက်ခဲ့တာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံကပြောပါရယ်ဖေဖော်ဝါရီ24ရက်နေ့မှာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ခဲ့ခြင်းကလေးကဆိုရင်အမေရိကန်တန်ယုံရဲ့ Twitter မှာရေးသားချက်ဟာအမေရိကန်ဘက်ကတခြားပြောတာတွေအားလုံးထက်ပိုပြင်းထန်ပါတယ်နျူကလ িয়ার ဓာတ်ပေးစက်ရုံတစ်ခုကိုတိုက်ခိုက်တာစစ်ရာဇဝတ်မှုပါဥရောပရဲ့အကြီးဆုံးနျူကလ িয়ার စက်ရုံကိုပူတင်ကတိုက်ခိုက်တာဟာသူရဲ့အကြောက်တရားနဲ့စိုးမိုးမှုကိုနောက်တဆင့်တက်လိုက်တာပါပဲလို့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံကရေးထားပါတယ်။ယူကရိန်းတောင်ပိုင်းကနျူကလ িয়ার ဓာတ်ပေးစက်ရုံကိုရုရှားတပ်တွေကတောက်ကြနေမှာအပြင်းထန်တိုက်ခိုက်ခဲ့တာကြောင့်ကမ္ဘာတဝန်အထိတ်တလန့်ဖြစ်ခဲ့ကြရပါတယ်။ဒါပေမဲ့လေ့ကျင့်ရေးအဆောက်အဦတစ်ခုမှလောင်ခဲ့တဲ့မီးကိုနှိမ့်သက်လိုက်နိုင်ပြီးစက်ရုံဟာအခုဘေးရန်ကင်းရှင်းနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။စစ်ရုံမှာမိလောင်နာဟာယူကရိန်းဖြည့်ဆည်းရေးသမားတွေရဲ့မကောင်းဆိုးရွားတဲ့တိုက်ခိုက်မှုကြောင့်ဖြစ်ပြီးသူတို့တပ်ဖွဲ့တွေကထိ ंछ ုတ်ထားပြီးလို့ရုရှားကာကွယ်ရေးဌာနကဆိုပါတယ်ဒီတိုက်ခိုက်မှုကိုစစ်ရာဇဝတ်မှုဖြင့်သတ်မှတ်ထားတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ Twitter မှာရေးသားချက်ကိုထပ်ပြီးမပြန့်ချဘူး ဥရောပမှာရှိတဲ့အမေရိကန်တန်ယုံတွေအားလုံးကိုအမေရိကန်နိုင်ငံခြားရေးဌာနကအကြောင်းကြားထားပြီးအဲ့ဒီရေးသားချက်ကိုဆန့်စစ်နေတယ်လို့ CNN သတင်းဌာနကပြောပါတယ်။ရုရှားမှာအစိုးရအပြောင်းလဲဖြစ်ဖို့အမေရိကန်အစိုးရကလှုံ့ဆော်လှုံ့ဆော်နေတာမဟုတ်ဘူးလို့သမ္မတအင်ဂျူရောကတောက်ကြားနေမှာပြောပါတယ်။သမ္မတဗလာဒီမီယာပူတင်ကိုလှုပ်ကြံတက်ဖြတ်ဖို့အမေရိကန်ထက်လူတော်အမတ်တယောက်ကရုရှားလူထုကိုတောင်းဆိုလိုက်ပြီးတဲ့နောက်အင်ဂျူရောကအခုလိုတုံ့ပြန်ပြောဆိုတာပါ။အင်ဂျူရောပြောခွင့်ရဂျန်ဆက်ကီကတာဟာအမေရိကန်အစိုးရရဲ့ရည်တည်ချက်မဟုတ်တယ်လို့အစိုးရအဖွဲ့ထဲမှာလုံနေသူတရားအစီကကြားရမယ့်စကားမျိုးလည်းမဟုတ်ပါဘူးလို့တောက်ကြားနေပုံမှန်ရင်းစာရှင်းလင်းပွဲတွင် VOA ကမိတာကိုပြန်ဖြေခဲ့ပါတယ်။ရုရှားနိုင်ငံကတယောက်ယောက်သမ္မတပူတင်ကိုလှုပ်ကြံသင့်တယ်လို့ဇာတာပရင်းနေ့ညနေပိုင်းရုပ်သံတွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းတောင်ကာရိုလိုင်းနားပြည်နယ် Republican ထက်လူတော်မှလင်းစီဂရမ်ကပြောခဲ့တာပါ။တောက်ကြားနေ့က Fox ရုပ်သံသတင်းဌာနနဲ့နောက်ထပ်တွေ့ဆုံမေးမြန်းခန်းမှာလည်းသူကအဲ့ဒါကိုထပ်ပြောခဲ့ပါတယ်။ဒါကိုပဲလို့အဆုံးသတ်မလဲရုရှားကတယောက်ယောက်ထွက်လာပြီးသူ့ကိုရှင်းပြလိုက်ရပါလိမ့်မယ်လို့ Fox ရုပ်သံသတင်းဌာနရဲ့အစီအစဉ်မူတူဖြစ်သူ Sean Hannity နဲ့တွေ့ဆုံမေးမြန်းခန်းတွင် Instagram ကပြောခဲ့ပါတယ်အမေရိကန်နိုင်ငံဆရာရုရှားတန်မတ်ကြီး Anatoly Antonov က Graham ရဲ့ပြောဆိုချက်ဟာလက်ခံနိုင်ပွဲမရှိလုံးဝဆိုးရွားတဲ့ပြောဆိုချက်ဖြစ်ပြီးရုရှားပေါ်အမေရိကန်ရဲ့မုန်တည်မှုအဆုံးစွန်ရောက်နေတာကိုပြတယ်လို့တုံ့ပြန်ပါတယ်ရာဇဝမကင်းတဲ့ဒီပြောဆိုချက်ပေါ်တရားဝင်ရှင်းလင်းချက်ပေးဖို့နဲ့အပြင်းထန်ကန့်ကွက်ဖို့လဲသူကတောင်းဆိုပါတယ်။ဒီမိုကရက်ရီပက်ဘလီကန်ပါတီနေရာဆလုံးကအထက်လူတော်အမတ်တွေကလည်းလင်းစီဂရမ်ရဲ့ပြောဆိုချက်ပေါ်ဝေဖန်ကြပါတယ်။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေကိုဒီဥနိုင်ငံမှာကြားတောက်ခင်မူပန်ရယူထားတဲ့ကုမ္ပဏီတွေကဒီသတင်းပတ်ကူမှာကစားကြမဲ့ပွဲတွေကိုထုတ်လွှင့်မှာမဟုတ်ဘူးလို့ AFP သတင်းတပုတ်မှာရေးထားပါတယ်။အကြောင်းကားတော့အဲ့ဒီဘောလုံးပွဲတွေအတွင်းရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံနဲ့တသားတည်းရပ်တည်နေကြောင်းဘောလုံးသင်းတွေကထုတ်ဖော်ပြသကြလိမ့်မယ်လို့ခန့်မှန်းထားတာကြောင့်ဖြစ်ပါတယ်။တရုတ်နိုင်ငံဟာအနီးကမှာမေ့ဖြစ်တဲ့ရုရှားအစိုးရရဲ့လူရက်ပေါ်ပြစ်တင်ရှုတ်ချတာမျိုးအခုချိန်ထိမလုပ်သေးပဲယူကရိန်းပြည်ပခပေါ်တန်ငင်းတမန်ခင်းရသတိထားချင်းကန့်နေပုံရပါတယ်။ဒီဥသမရာရှိချင်းပြင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပြီးခဲ့တဲ့လဘေကျင်းမှာတွေ့ဆုံခဲ့ချိန်တုန်းကသူတို့ရဲ့မိဖက်ဆက်ဆံရေးမှာအကန့်အသတ်မရှိဘူးလို့ပြောခဲ့ကြပါတယ်။ဒါအပြင်အမေရိကန်ရဲ့ဩဇာလွှမ်းမှုကိုတံပြန်ခြင်းနဲ့တူညီတဲ့ဆန္ဒပေါ်အခြေခံထားလို့မြင်ကြပါတယ်။ဒီတိရဘတ်ကုံပရီးမီးယားလိဂ်ပွဲတွေမှာအသင်းကောင်းဆောင်တွေဟာယူကရိန်းလမ်းမှာပါတဲ့အကြောင်းတွေနဲ့လက်မောင်းဘက်တွေဝပြီးယူကရိန်းနဲ့တရားရဲရှိတယ်ဆိုတော့ဘောလုံးဝဲမဆခင်တက်တာကြဖို့မျှော်လင့်ထားတယ်လို့ပြည်ထောင်ထုတ် The Guardian သတင်းစာမှာရေးထားတဲ့အကြောင်း AFP သတင်းမှာဖော်ပြထားပါတယ်။အဲဒီလိုလှုံ့ဆော်ချက်ကိုနိုင်ငံတကာရုံးတံထုတ်လွှင့်ချက်တွေမှာတက်တာမယ်လို့ခန့်မှန်းထားကြောင်းလည်း The Guardian သတင်းစာကရေးပါတယ်။ဒါပေမဲ့ပရီးမီးယားလိဂ်ပွဲတွေကိုတရုတ်မှာပြသခွင့်လိုင်စင်ရထားတဲ့ IG Sports နဲ့ Migu ကုမ္ပဏီတွေကဒီသတင်းပတ်ကုန်ပွဲတွေကိုထုတ်လွှင့်ပြသမယ့်အစီအစဉ်ထုတ်ပြန်ထားတာမရှိပါဘူးခင်ဗျာ
VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 15653ညာ5.25 kHz 11683ညာပိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်ရဲ့စနေညနောက်ဆုံးရသတင်းတွေကိုကျမစုမုံကဆက်ပြီးပြောပြပေးပါမယ်ရှင်ဒီကနေ့စနေနေ့မှာတော့ရန်ကုန်မြို့ရဲ့နေရာတချို့မှာဆန္ဒပြဆိုင်းဘုတ်တွေကန့်ဆောင်ပြီးဆရာနာရှင်စံကျင်ရေးလျှဲတပြက်လှုပ်ရှားမှုဆန္ဒပြပွဲတွေရှိခဲ့ပါတယ
်
အလားတူပဲအင်တာနက်လားနဲ့ချီဖြတ်တောက်ခံထားရတဲ့ကချင်ပြည်နယ်ဖားကန့်ဘက်မှာလည်းနေ့စဉ်မပြတ်တပိတ်စစ်ကြောင်းတွေထွက်ပြီးဆရာနာရှင်စန့်ချီရေနောက်ကချင်လွတ်မြောက်ရေးတပ် KIA PDF နဲ့ NUG အစိုးရတို့ကိုထောက်ခံကြောင်းဖားကန့်ဒေသခံပြည်သူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ကြားပြည်နယ်ဘက်မှာတော့အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့ကိုဂုဏ်ပြုသောအဖြစ်နောက် CDN ဝန်ထမ်းတွေစစ်ကြောင်းမျိုးသမီးတွေအပါအဝင်မျိုးဦးတော်လိုင်းရေးမှနှီးမျိုးစုံနဲ့ဒေသတီးတီးကနေတော်လှန်နေကြတဲ့အမျိုးသမီးတွေအတွက်အထူးဖျောင်းနိုင်ထုံပြီးဆုတောင်းကြပါတယ်။နေရဒေသတချို့မှာမိုင်းဆွဲတိုက်ခိုက်တာတွေဘုံပေါက်ကွဲတာတွေနောက်သခိုင်းမကွေးနဲ့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေကတင်းမာနေတဲ့အခြေအနေကြောင့်ဒေသခံပြည်သူတွေဟာတိမ်းရှောင်ထွက်ပြေးနေရပြီးလုံခြုံရေးကတော့တင်းကျပ်နေတဲ့အခြေအနေဖြစ်ပါတယ်။နိုင်ငံရေးကျင်းသားများကကုညီဆောက်ရှောက်ရေးအသင်း AAPP ရဲ့နောက်ဆုံးထုတ်ပြန်ချက်အရမတ်လ၄ရက်နေ့အထိဆရာနာတိမ့်ပြီးနောက်ပိုင်းအဖမ်းခံရတဲ့ပြည်သူပေါင်းက12500ကျော်ဖြစ်ပါတယ်။ 1983ကတော့ဖမ်းဝရမ်းအထောက်ခံထားရပါတယ်။အခုလက်ရှိဖမ်းဆီးချုံအောင်ခံထားရတဲ့ပြည်သူက6500ကျော်ရှိပါတယ်။ ABB ရဲ့ကိန်းဂဏန်းအချက်လက်တွေကိုတော့စစ်ကောင်စီကငြင်းပယ်ထားပါတယ်။ရန်ကုန်အပါအဝင်တိုင်းရင်းဒေသတချို့မှာလည်းနေစဉ်ရက်ဆက်ဆိုးသလိုပြည်သူကာကွယ်ရေးတပ်တွေနဲ့ဆက်နွယ်တဲ့ထောက်ပံ့ပေးနေတယ်ဆိုတဲ့မတင်ကားမှုဆွဲချက်တွေနဲ့လိုက်လံရှာဖွေဖမ်းဆီးမှုတွေပါတယ်ရှင်။တောင်ကိုရီးယားနိုင်ငံရဲ့သမ္မတရွေးကောက်ပွဲ၄ရက်မတိုင်ခင်ဒီကနေ့စနေနေ့မှာပဲမြောက်ကိုရီးယားကအရှေ့ဘက်ကန်ယိုရန်ပင်လယ်ထဲဒုံးကျည်တစ်စင်းပစ်လွှတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါရယ်။ပျုံယန်းမြို့ရဲ့ဆူနန်ဒေသဘက်ကနေပစ်လွှတ်လိုက်တာလို့တောင်ကိုရီးယားစစ်တပ်ကယူဆပါရယ်။ဂျိုဒုလွှတ်တွင်ဖို့လို့ဆိုပြီးပြီးခဲ့တဲ့တစ်ပတ်ကဒုံးကျည်ပစ်လွှတ်ခဲ့တဲ့နေရာကပဲအခုတစ်ကြိမ်ထပ်ပြီးတော့စမ်းသပ်ပစ်လွှတ်တာဖြစ်ပါရယ်။ဒီပြင်းလွတ်လိုက်တဲ့ဒုံးကျည်ဟာဂျပန်တို့ရဲ့စီးပွားရေးဇုံအပြင်ဘက်ပင်လယ်ထဲကိုကျရောက်ခဲ့တယ်လို့ဂျပန်ကမ်းခြေစောင့်တပ်ကဆိုပါရယ်။အခုနှစ်အတွင်းမှာမြောက်ကိုရီးယားတို့ဟာဒုံးကျည်ပြင်းလွတ်မှု6ချိန်အတွင်းတာတိုပြစ်ဒုံးကျည်အများစုပါတဲ့ဒုံးကျည်73ဆင်းပြစ်လွတ်ခဲ့တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအရမြောက်ကိုရီးယားတို့ဘယ်လိုစမ်းသပ်ပြစ်လွတ်မှုကိုမှခွင့်မပြုဘဲပယ်ထိန်တက်ဒုံးကျည်ပြစ်လွတ်ခွင့်တားမြစ်ခံထားရတာဖြစ်ပါတယ်ရှင်။BNN ကန်ယိုရန်ဤတောင်တရုတ်ပင်လယ်တွင်စီးရဲလက်ကျစ်မှုတွေလုပ်နေပြီလို့တရုတ်ကကြေညာလိုက်ပါတယ်။တောင်တရုတ်ပင်လယ်တွင်ဟိုင်နန်ကျွန်းနဲ့ BNN နယ်နိမိတ်ကြားတောင်တရုတ်ပင်လယ်တွင်စီးရဲလက်ကျစ်မှုတွေသတင်းတစ်ပတ်ကြာလှုပ်ဆောင်နေတဲ့အတွက်လှေသင်းမောတွေခက်ဝဲဝဲမှနေကြဖို့တရုတ်အစိုးရကသတိပေးလိုက်တာပါ။တရုတ်ပိုင်အဖြစ်ရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့လူလုံကျွန်းနေပေါ်မှာလေချောင်းစစ်ခြေဆိုင်စခန်းတွေနဲ့ရေထဲစစ်သင်္ဘောတွေအဓိကခုံမောင်းသွားလာမှုရှိနေတဲ့တောင်တရုတ်ပင်လယ်တွင်ဒီစီးရဲလေကျင့်မှုတွေဟာဒေသတွင်းနဲ့အမေရိကန်ပြည်ထောင်စုကိုစိုးရိမ်မကင်းဖြစ်စေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်ကာကွယ်ရေးဝန်ကြီးဌာနဘက်ကရော BNN နိုင်ငံသားရေးဝန်ကြီးဌာနဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ပြီးခဲ့တဲ့2014ခုနှစ်တုန်းက BNN ရေပိုင်နဲ့အနီးတရုတ်တို့ကရေနံလာတူးဖော်တဲ့အတွက် BNN နဲ့တရုတ်တို့ကြားနယ်မြေပိုင်နဲ့အငင်းပွားမှုအတော်လေးပြင်းထန်ခဲ့တာပါ။ဒီဖြစ်ရဲ့ကြောင့်နှစ်ဖက်ကြားတင်းမာမှုဖြစ်ပြီး BNN မှာတရုတ်ဆန့်ကျင်ရေးအဓိကရုံးတွေပါဖြစ်ပွားခဲ့တာပါ။တရုတ်ဘက်ကတော့တောင်တရုတ်ပင်လယ်တွင်စီးရဲလက်ကျစ်မှုတွေကိုပုံမှန်လုံဆောင်လေးရှိပေမဲ့ BNN မလေးရှားဖိလစ်ပိုင်နဲ့ထိုင်ဝမ်ဘရူနိုင်းတို့ဘက်ကဒီစီးရဲလက်ကျစ်မှုတွေအပေါ်ကန့်ကွက်လေးရှိပါတယ်ရှင်။နိုင်ငံသားသားဧည့်သည်တွေပေါ်ချမှတ်ထားတဲ့ COVID-19 စီးမြေကန့်သတ်ချက်တွေကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ဖြေလျော့ပေးနေပါပြီ။အင်ဒိုနီးရှားနိုင်ငံအနေနဲ့လာမယ့်သတင်းပတ်ထဲအင်ဒိုနီးရှားဘာလီကျွန်းစီကိုအလဲပတ်လာမယ့်ကမ္ဘာလှည့်ခီးသွားနိုင်ငံသားသားဧည့်သည်တွေပေါ်ကိုဗစ်စီးမြေနဲ့အညီတိကျခွဲကွာရန်တင်းဝင်ရမယ့်စီးမြေသတ်မှတ်ချက်ကိုပယ်ဖျက်ဖို့စဉ်းစားနေပြီလို့ဒီကနေ့စနေနေ့မှာအင်ဒိုနီးရှားအနာပိုင်တွေကပြောဆိုလိုက်တာပါ။အင်ဒိုနီးရှားရဲ့အင်ဒီဂျင်မလေးရှားနိုင်ငံကတော့ထိုင်းနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံကနေလာမယ့်ခီးသွားတွေအပေါ်မှာကန့်သတ်ချက်တွေဖယ်ရှားပေးလိုက်ပါပြီ။အင်ဒိုနီးရှားနဲ့မလေးရှားတို့ဟာကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်မှုကိုဗစ်ဗီဇာမျိုးကွဲသစ်မကူးစက်အောင်ကာကွယ်နိုင်ရေးနိုင်ငံတွင်းဝင်ခွင့်တွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ခဲ့တာပါဒီတားမြစ်ချက်တွေကသူတို့ရဲ့ခီးသွွားလုပ်ငန်းတွေအပေါ်အတော်လေးတက်ရောက်မှုရှိခဲ့ပါတယ်ကာကွယ်ဆေးထိုးဆန့်ကျင်တဲ့ခီးသွွားဧည့်သည်တွေအတွက်နိုင်ငံတွင်းဝင်ခွင့်ကိုတော့ဆွေးနွေးနေကြဆဲဖြစ်ပါတယ်ဒါပေမဲ့လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့လာမယ့်တနင်္လာနေ့မှာဆုံးဖြတ်ချက်ချဖွယ်ရှိတယ်လို့ရေချောင်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဌာနပြောခွင့်ရာဂျိုဒီမဟာဒီကပြောပါတယ်ဩစတြေးလျအမေရိကန်ပြည်ထောင်စုဂျာမနီနယ်သာလန်အပါအဝင်နိုင်ငံပေါင်း23နိုင်ငံကနိုင်ငံသားသားဧည့်သည်တွေအတွက်ဆိုက်ရောက်ဗီဇာထုတ်ပေးဖွယ်ရှိတယ်လို့လည်းဂျူရီကပြောပါတယ်အဲ့ဒါလေအတွက် quarantine ဝင်ရမယ့်အစီအစဉ်ပယ်ဖြတ်ဖို့ရှိတယ်ဒါပေမဲ့ဆုံးဖြတ်ချက်တော့အတိမပြုရသေးဘူးလို့လည်းဘာလီခီးသွားလုပ်ငန်းရုံးပြောခွင့်ရကဆိုပါတယ်ဒီလမတ်လ15ရက်နေ့ကနေစပြီးမလေးရှားကိုကမ္ဘောဒီးယားကနေထိုင်းနိုင်ငံကနေဝင်ရောက်လာမယ်ကာကွယ်ဆေးအပြည့်ထိုးပြီးသူတွေအတွက်တရားခွဲ quarantine ဝင်ရမယ့်အစီအစဉ်မရှိတော့ပါဘူး။အခုလိုအာရှနိုင်ငံတချို့မှာ covid စီကံချက်တွေဖြေလျှော့ဖို့အာဏာပိုင်တွေစီစဉ်နေချိန်မှာပဲကမ္ဘာကရောဂါ covid-19 ကူးစက်မှုတွေကိုစောင့်ကြည့်မှတ်တမ်းယူနေတဲ့အမေရိကန်အခြေစိုက် John Hopkins ဆက်ကတူရဲ့ဒီကနေ့ထုတ်ပြန်ချက်အရကူးစက်သူပေါင်းက443သန်းကျော်သွားပြီးကမ္ဘာတဝန်း covid ကြောင့်သေဆုံးသူက6သန်းနီးပါးအထိရှိနေပြီဖြစ်ပါတယ်ရှင်။
ပြည်ဦးရဲ့စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိနေမဆုမလို့ပြောပြခဲ့ကြတာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါအေးအေးရခိုင်တပ်ရဲ့သတင်းစာရှင်းလင်းပွဲထူးခြားချက်အကြောင်းပြောထားပါတယ်အေးအေးရခိုင်တပ်ဖွဲ့အနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးတော့မှာမဟုတ်တယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းတရားဝင်လှုပ်ဆောင်နေတာမျိုးမရှိဘူးလို့ပြောပါတယ် ဒါပေမဲ့လည်းစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုတော့အတိအမှတ်ပြုချီကျူတယ်လို့အေးအေးပြောခွင့်ရခိုင်သူကကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီအကြောင်းရန်ကုန်ကပို့လာတဲ့သတင်းကိုကိုသားညွန့်ပြောပြပေးပါအောင်ခင်ဗျာ
။အနာသိန်းစစ်ကောင်စီနဲ့အေးအေးရခိုင်တပ်ဖွဲ့အကြားနားလည်မှုနဲ့အပြည့်ရထားတဲ့ရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကန်အေးအေးအဖွဲ့အနေနဲ့တရားစီရင်တဲ့အုပ်ချုပ်ရေးပိုင်းတွေကိုအလေးပေးဆောင်နေတယ်လို့တစ်ဖက်မှာပြစ်ခတ်တိုက်ခိုက်ရေးထက်နိုင်ငံရေးဆွေးနွေးမှုပိုင်းတွေကိုပို့ပြီးတော့ဦးစားပေးလာပါတယ်။ဒါပေမဲ့လည်းတရားဝင်အစိုးရမဟုတ်တဲ့အာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရာဆွေးနွေးလို့ရမှာမဟုတ်ဘူးလို့ရခိုင်လက်နက်ကိုင်အေးအဖွဲ့ပြောခွင့်ရသူခိုင်သူခက ULAAA ရဲ့ online ကနေပြီးတော့ပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါတယ
်။ဒီနေရှင်ရေးဆွေးနွေးဆိုဆိုနဲ့ဒီနိုင်ငံရေးဆွေးနွေးဆိုတော့မတူပါဘူး။ဆိုပေနိုင်ငံရေးဆွေးနွေးဖို့ဆိုလို့ရင်းရော
က်တာနိုင်ငံရေးဆွေးနွေးတယ်ဆိုတာနဲ့နိုင်ငံရေးဆွေးနွေးတယ်ဆိုတာကတော့မတူပါဘူး။နိုင်ငံရေးဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့လိုချင်တဲ့အခင်းအကျင်းမဟုတ်ရင်ဆွေးနွေးရင်လည်းအဆင်ပြေခြင်းမှပြီးမှာပါအခြေအနေပေါ်မှာမူတည်ပါတယ်ရင်းနှီးရေးဆိုတာကအပြစ်ခတ်ရဆဲဖို့ပဲဖြစ်တယ်နိုင်ငံရေးဆွေးနွေးရဆိုတာကနိုင်ငံရေးအပေးအယူကိုဆွေးနွေးတာဖြစ်ပါတယ်နိုင်ငံရေးအပေးအယူကိုဆွေးနွေးမယ်ဆိုရင်တရားဝင်အစိုးရနဲ့ဆွေးနွေးမှသာကျွန်တော်တို့အဆင်ပြေမှာပါဆိုတော့တရားဝင်အစိုးရဆိုတာကပြည်သူကရွေးချယ်ထားတဲ့အခြေခံဥပဒေနဲ့အညီအုပ်ချုပ်နေတဲ့အစိုးရကိုမှတရားဝင်အစိုးရလို့သတ်မှတ်လို့ရပါတယ်လောလောဆယ်မှာတော့အာဏာသိမ်းထားတဲ့အစိုးရနဲ့နိုင်ငံရေးဆွေးနွေးလို့တော့မရနိုင်ပါဘူ
းဒါပြင်ရခိုင်လက်နက်ကန်အေးအဖွဲ့အနေနဲ့ရခိတလမ်းစဉ်အတိုင်းတစ်ဆင့်ညံသွားနေတယ်လို့အာဏာသိမ်းပြီးတဲ့နောက်ပိုင်းအစ်စ်ဖွဲ့လိုက်တဲ့ NUG အစိုးရနဲ့လည်းတရားဝင်အဆက်အသွယ်မရှိဘူးလို့အေးပြောခွင့်ရသူခိုင်သူခါကပြောပါတယ် NUG ရဲ့လုပ်ငန်းစဉ်တွေမှာပူးပေါင်းလှုပ်ဆောင်တာမရှိပေမဲ့အဖိနှိတ်ခံရတဲ့ပြည်သူတွေကိုကိုချင်းစာတယ်လို့လည်းခိုင်သူခါကဒီကနေ့သတင်းစာရှင်းလင်းပွဲအတွက်မှာရခိုင်လူပြောဆိုခဲ့ပါတယ
် NUG နဲ့ကျွန်တော်တို့သရဝယ်ဆက်တွေကတော့ကျွန်တော်
တို့မဟိပါသူတို့ကနေပြီးရဲ့ NUG နဲ့ကတော့ကျွန်တော်တို့တရားဝင်အဆက်အသွယ်ကတော့မရှိပါဘူးသူတို့ကတော့ຫນွေဦးတော်လိုင်းမှာယက်တည်တယ်ကျွန်တော်တို့ရခိတလမ်းစဉ်အတိုင်းယက်တည်ပြီးတော့ခြိတက်နေတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကပို့ပြီးတော့ရှင်းအောင်ပြောရရင် ULAAA အနေနဲ့ကျွန်တော်တို့က NUG အဖွဲ့ဝင်လည်းမဟုတ် NUCC အဖွဲ့ဝင်လည်းမဟုတ်ဘာမှမဟုတ်ပါဘူးကျွန်တော်တို့ဟာFBICC ရဲ့အဖွဲ့ဝင်တာဖြစ်ပါတယ်အဲကြောင့် NUG ရဲ့လုပ်ငန်းတွေမှာတရားဝင်တစ်စုံတရာဆက်သွယ်လှုပ်ဆောင်တာတွေတော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့က NUG လုပ်ငန်းစဉ်တွေမှာမပါလို့မြန်မာပြည်မှတဲကပြည်သူတွေဖိနှိပ်ခံရတာတွေကိုမဆာနာဆိုတာလုံးဝမဟုတ်ပါဘူးကျွန်တော်တို့ကမြန်မာပြည်မှတဲကသူတွေကိုအများကြီးကိုချင်းစားပါတယ်သူတို့ရဲ့ဖိနှိပ်ခံရမှုကလွတ်မြောက်လို့တဲ့စန္ဒနဲ့ကြိုးစားနေတာကိုလည်းလေးစားအတိမတ်ပြုတယ်ဆိုတာအကြိမ်ကြိမ်ထုတ်ဖော်ပြောခဲ့ပြီးဖြစ်ပါတယ်
လက်ရှိမြန်မာပြည်အနှံ့ဆိုသလိုပဲအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုလည်းအတိအမှတ်ပြုလေးစားတယ်လို့အေးရခိုင်ဖွဲ့ရဲ့ပြောခွင့်ရသူခိုင်သူခကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ
်ဒီလောက်တဖုံးလေးမဟင်းတဲ့အနေအထားနဲ့ဟိုလောက်ရင်း
ဒီလောက်ဘာမှမရှိတဲ့အနေအထားနဲ့လုံရဲတဲ့တက်တီကိုတော့ကျွန်တော်တို့မချီးကျူးပဲမနေနိုင်ပါဘူးလို့ပြောကြပါတယ်ဒါပေမဲ့လည်း PDF တွေအနေနဲ့စီကံပိုင်းနဲ့စူးစီးညီညွတ်ရေးပိုင်းတွေကိုအခုထပ်ပို့ပြီးတိတိကျကျစနစ်တကျထိမ့်သိမ့်လုပ်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်မြင်ပါတယ
်။လက်ရှိမှာတော့အေးအဖွဲ့အနေနဲ့စစ်ကောင်စီနဲ့အပြည့်ရထားပြီးမဲ့စိတ်ချရတဲ့အနေအထားတစ်ခုမဟုတ်တယ်လို့ပဲအချိန်မရွေးတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်အစောပိုင်းကလည်းအေးအေးရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားမှာဒီရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်ဘက်မှာနှစ်ကြိမ်တိုက်ပွဲဖြစ်ခဲ့ပြီးတော့ထိခိုက်ပျက်စီးမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ
။အေးအေးရခိုင်တပ်မြန်မာစစ်ကောင်စီနဲ့နိုင်ငံရေးမဆွေးနွေးတဲ့အကြောင်းကိုသားညီကိုပြောပြခဲ့တာပါ။အခုတော့ဒုအတန်လူခွင့်ရဲ့အစီအစဉ်ပါဝင်ပတ်စင်ခဏတွေကိုစက်တိုက်နားဆင်ကြည့်ရှုရပါမယ်။ဒီပတ်စင်ခဏတွေကဒေါက်တာတင်မောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တကြိမ်ကဘာအစီအစဉ်မတိုင်ခင်အခုတော့ဒုအတန်အပတ်စင်အစီအစဉ်ကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်အာဏာသိမ်းမှုနဲ့ COVID ရိုက်ခတ်မှုတွေကြောင့်စီးပွားရေးကျဆင်းလာပြီးမြန်မာနိုင်ငံသားအများအပြားကိုထိုင်းနိုင်ငံမှာအလုပ်လုပ်ကင်ဖို့တွန်းအားဖြစ်လာစေပါတယ်အဲ့လိုလုပ်လုပ်ကင်ဖို့ကြိုးစားတဲ့သူတွေဟာအနေရများတဲ့လမ်းခရီးတွေအစားအစာပြတ်လတ်မှုတွေနဲ့ဖန်စီခံရနိုင်တဲ့အခြေအနေတွေလည်းကြုံတွေ့နေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ဆက်အာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့အတူကိုဗစ်ရောဂါကူးစက်ပြန့်ပွားမှုတွေကြောင့်စီးပွားရေးကျဆင်းလာပြီးနိုင်ငံတွေအလုပ်ကိုင်တွေလည်းရှာပါလာပါတယ်။နောက်ဆက်တွဲအနေနဲ့လူငယ်နဲ့လူလက်ပိုင်းအရွယ်တွေဟာပြည်ပမှာအလုပ်လုပ်ကိုင်မှုကြိုးစားလာကြပြီးအများစုကတော့အလုပ်ကိုင်အမြင်ရရှိဖို့အတွက်ထိုင်းဘက်ကိုပို့ပေးတဲ့ပွဲစားတွေစီငွေကြေးများစွာပေးပြီးအင်ဂျင်နိုင်ငံဖြစ်တဲ့ထိုင်းနိုင်ငံဘက်ကိုတရားမဝင်ခိုးဝင်ကြပါတယ်။အလုပ်သမားတွေအများစုဟာထိုင်းနိုင်ငံထဲကိုရောက်ဖို့ခက်ခဲတန်တန်တဲ့လမ်းခီးတွေမှာထိုင်းရဲတွေအဖမ်းခံရမှစိုးရင်စိတ်တွေနဲ့အတူရေနဲ့အစားအစာပြက်လက်မှုဒုက္ခတွေကိုလည်းရင်ဆိုင်ဖြတ်ကျော်ခဲ့ကြပါတယ်။ဒါပေမဲ့နေဆက်ဖြတ်ကျော်ဝင်ရောက်နိုင်ခဲ့ရင်လည်းအလုပ်ကံရရှိဖို့ကမတိကျနေသလိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံရနိုင်တဲ့အခြေအနေတွေလည်းရှိနေပါတယ်။မခင်ခင်ကထိုင်းကိုအလုပ်သွားလုပ်မယ့်အလုပ်သမားတွေကတူပါသူကကရင်ပြည်နယ်အတွင်းကထိုင်းမြန်မာနယ်စပ်တောတောင်တွေမှာစိုးရွားလာတဲ့ရာသီဥတုထံကိုရင်ဆိုင်ရင်ထိုင်းနိုင်ငံထဲကိုဝင်ရောက်ဖို့စောင့်ဆိုင်နေကြတာပါ။အ
ဲ့ဒီမှာရာသီဥတုကမမှန်ဘူး။ရာသီဥတုမမှန်တော့မိုးရွာရွာ။အဲ့မိုးရွာတဲ့အချိန်ဆိုရင်တောင်ဆောင်းမှနေတော့အနိုင်ပိုင်းမှာဆိုတော့ရေတွေကစီးကြတယ်လေ။ရေတွေကစီးကြတော့အဲ့မှာတညာလုံးကိုတုတ်ထိုင်လုံးဝအိတ်လို့မရအောင်မိုးရွာထားတော့ပြီးတော့ချမ်းငင်တဲ့မေးထုံလို့များတော့ထင်းတွေကရေဆူပေါ့မီ။အဲ့လိုတော့ရှိတာပေါ့နော်။အဲ့ဒုက္ခရောက်တာပေါ့။
မကင်ကင်အပါဝင်အရောက်တရာခန့်ရှိတဲ့လူစုကြီးကအောက်လန်းလို့ခေါ်တဲ့တရားမဝင်လမ်းကြောင်းကနေထိုင်းနိုင်ငံထဲကိုဝင်ရောက်ဖို့တောတောင်တွေထဲမှာဒုက္ခခံပြီးစောင့်ဆိုင်နေခဲ့ကြတာပါဇန်နဝါရီလအတွင်းကမကင်ကင်နဲ့အတူသူ့မိတ်ဆွေတငယ်ချင်း၁၀ဦးတို့မွန်ပြည်နယ်အတွင်းကသူတို့ရွာကနေပွဲစားတအူးနဲ့ချိတ်ဆက်ပြီးထိုင်းနိုင်ငံဘက်ကိုထွက်လာခဲ့ကြတာပါတအူးကိုပွဲစားကထိုင်းဘက်ငွေ2,900ပေးခဲ့ရပြီးမြန်မာငွေနဲ့တွက်မယ်ဆိုရင်တော့18သိန်းဝန်းကျင်လောက်အထိကိုကုန်ကျခဲ့ပါတယ်ပွဲစားတွေအခေါ်ရှယ်လန်းဆိုတဲ့ငွေကုန်ကြများပြီးတက်တာတဲ့လမ်းကြောင်းနဲ့ထိုင်းနိုင်ငံဘက်၃ရက်အတွင်းရောက်မယ်ဆိုတဲ့အာမခံချက်တွေပါဝင်ပါတယ်။ဒါပေမဲ့ပြောသလိုမဖြစ်လာပဲနေစရာစားစရာချို့တက်ပြီးဒုက္ခဆင်းရဲတွေနဲ့အတူမြန်မာဘက်ခြံတောတောင်တွေထဲမှာ၁၇ရက်တိတိပုံအောင်နေခဲ့ကြရပါတယ်
။ဆွေမျိုးကြတော့ကိုမလာခင်တုန်းကကျတော့သူတို့ကကျတော့ပြောရတဲ့မျိုးပေါ့နော်၃ရက်အတွင်းရောက်မယ်လမ်းမလျှောက်ရဘူး။ဒါပေမဲ့လည်းတကယ်တကယ်လာတော့ကွာအနေဆက်ပဲရောက်ပြီဆိုကြရကိုကတူလက်ထဲမှာသူပြောသလိုနေရာလေသူက x ဆို a ထဆိုထားဟိုနေရာတော့ဆိုတော့တင်းနေရလားဆိုလားအဲ့လိုမျိုးပဲသူ့တော့ကဆောတကတက်လို့ညတကယ်လည်းအနေရရှိတယ်ကွာတခုခုဆိုရင်ကိုအတက်ပြောင်းတော့သူမသိပါမှာမဟုတ်ဘူးဘာမှလည်းအဆက်အသွယ်မရှိဘူးအနေရရရှိတယ်မျက်နှာကတော့တော်တော်ငြင်းရတယ်ကွာ
ထိုင်းနိုင်ငံရောက်မြန်မာလုတ်သားအရေးကူညီဆောင်ရွက်ပေးနေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACPE အဖွဲ့ရဲ့ဥက္ကဋ္ဌဦးမိုးယူကတော့အနာသိမှုဖြစ်ပြီးတဲ့နောက်ထိုင်းဘက်ကတရားမဝင်ဝင်ရောက်လာမှုတွေပုံများလာတယ်လို့ဆိုပါတယ်။နိုင်ငံချစ်ချည်ရေးတရားတွေပိတ်ထားတာနဲ့တရားဝင်လမ်းကြောင်းဖြစ်တဲ့ MOU စနစ်ပြန်ဖွင့်ဖို့ကြံ့ကြာနေတာကြောင့်အခုလိုထောင်ထောင်ချီတဲ့မြန်မာလုပ်သမားတွေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာမှုအများဆုံးဖြစ်လာတယ်လို့ပြောပါတယ်
။ဘာကြောင့်လဲဆိုတော့ဒီတရားမဝင်လူသားတွေတော်တော်များများခိုးဝင်နေမှာတော်တော်များများမြန်မာနိုင်ငံမှာအိမ်ပေါင်းခြံပေါင်းလေပေါင်းအတူကြီးကငွေချီလာတယ်။နောက်ထိုင်းနိုင်ငံမှာ CI တော်ပါဝင်ပယောက်ကပါဝင်ဆက်ဆက်အတိတ်တွေလုတ်ပြီးတော့မယ်လို့ကြားရတဲ့ပွဲကားတွေကဖျားအုပ်ပြီးဆောင်တော့နိုင်အောင်ပြီးတဲ့ပြည်ပြောင်းလူသားတွေကလည်းအကျေပြေးဝင်တာလည်းပါဒါဖြင့်အသက်18နဲ့30ကျလူငယ်ပေါင်းပဲ30နဲ့40ကျလူလက်ပိုင်းနေတာမြန်မာနိုင်ငံမှာရှိတဲ့စက်မှုစုံကြီးပေါ့အလုပ်ကံခွန်လမ်းတွေလည်းရှိဘူးအလုပ်တွေပဲပြုတ်သွားတဲ့ခါကျတော့ဒီကိုဗစ်ကာလအကျက်သေးကြောင့်မြန်မာနိုင်ငံကိုဗစ်ကာလအကျက်သေးကြောင့်ကျွတ်သွားတာပါအနည်းဆုံးဖြစ်တဲ့အိမ်ကြီးချင်းထိုင်းနိုင်ငံကိုပြေးဝင်ကြ
အသက်22နှစ်အရွယ်တဝဲတက္ကသိုလ်ကျောင်းသားကိုသူရင်ကထိုင်းနိုင်ငံဘက်ကိုအလုလာလုပ်ဖို့တနင်္သာရီတိုင်းမောတောင်မြို့နယ်ဆက်ကနေထိုင်းနိုင်ငံဘက်ကိုဝင်ရောက်လာခဲ့ပါတယ်။ဒါပေမဲ့ထိုင်းနယ်ဆက်မှာနှစ်ကြိမ်တိုင်းအဖမ်းခံခဲ့ရပြီးနောက်မြန်မာဘက်ခြံကိုပြန်ပို့ခံခဲ့ရပါတယ်။တတိယတစ်ကြိမ်ဝင်ရောက်မှုမှာတော့ပွဲစားတွေကနေတောထဲမှာခြံထားခဲ့လို့ဒုက္ခမျိုးစုံကြုံရပြီးတဲ့နောက်နောက်ဆုံး၄ကောင်းမြောက်မှာတော့ထိုင်းနိုင်ငံထဲကိုသူရောက်ရှိခဲ့ပါတယ်။အခုတော့စိတ်ယုံတစ်ခုမှသူအလုဝင်နေပါပြီ
။နေသားဘက်မှာအေးအရင်ကလိုပဲဆက်ကမပြောရဘူးချက်မဆွေးရဘူးကြောကြောအဲ့ဒီအစားမမီးရဘူးအဲ့ဒီမှာဒီတိုင်းထိုင်နေကြတာအဲ့ဒီမှာနေတော့သူတို့ကင်းထဲတဲ့အဖွဲတွေကကင်းထဲနေရင်လည်းသူတို့မီးရောက်တွေလည်းထွက်ရတယ်သူတို့မီးရောက်တွေပြီးတော့ခွေးတွေပါတယ်ရှိတယ်အကုန်လုံးခွေးဟောင်းနေလို့လားကြောက်စရာကြောက်ချမ်းတဲ့အရာတွေညဘက်ကြီးလေအဲ့ဒါသူတို့လာလူတွေလည်းကြောက်နေကြအဲ့ဒီမှာသူတို့မီးရောက်လည်းမြင်တော့လူတွေမြင်တော့ပြီးတော့လေအဲ့ဒီပင်ထားနေတာပဲတာပဲတော့လူလိုပဲတာလူလိုပဲတာမဟုတ်ဘူးအပေါ်ထောင်ပြီးတော့ပဲတာသူကပဲတယ်အဲ့ဒီနေရာအခောက်မီးတယ
်လက်ရှိမှာနိုင်ငံရေးအခြေအနေနဲ့ကိုဗစ်ရောဂါကြောင့်ထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်မှုတွေရှိနေပြီးတရားမဝင်အလုပ်သမားတွေကိုဖမ်းဆီးဖို့နေကြာဆောက်ရဲတပ်ဖွဲ့ကိုကင်းလက်ရာတွေပို့လို့ညွှန်ကြားထားပါတယ်န နေဆက်တွေမှာလည်းမြန်မာလုပ်သားဖန်ဆီးခံရမှုတွေခက်ဆစ်ဆစ်ဖြစ်လာပြီးဖေဖော်ဝါရီလ3ရက်အတွင်းမှာပဲတရားမဝင်ဝင်ရောက်လာတဲ့မြန်မာလုပ်သား4000ကျော်ဖန်ဆီးခံခဲ့ရတယ်လို့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACBA ကသိရပါဗျ။တရားမဝင်ဝင်ရောက်လာသူတွေအဖမ်းခံရတဲ့ဆိုရင်ထိုင်းဥပဒေအရရက်ပေါင်း45ရက်ဒါမှမဟုတ်ထိုင်းပန်းငွေ2000ပေးဆောင်ရမယ်လို့ပြဋ္ဌာန်းထားပါဗျ။ဒါပေမဲ့အချုပ်ကြခံရတဲ့သူတွေဟာချုပ်ရက်ပြည့်ပြီးပြင်မဲ့လေမိခင်နိုင်ငံပြန်ရဖို့အချုပ်ထဲမှာ3လကနေ7လအထိစောင့်ဆိုင်ရလေးရှိပါတယ်။အဲဒါကြောင့်ထိုင်းချုပ်ထောင်တွေမှာမြန်မာအလုပ်သမားတွေနဲ့ပြည်နေပြီးရေနဲ့အစားအစာမလုံလောက်တာနဲ့တင့်တော်တဲ့စေဝါကူတာမှုမရတာတွေရှိနေလို့ထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED အဖွဲ့ရဲ့ပြောပြချက်အရသိရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းထိုင်းနိုင်ငံကိုတရားမဝင်ဝင်ရောက်လာလို့ဖမ်းဆီးခံရတဲ့အလုပ်သမား 8,000 ခန့်ရှိခဲ့ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံကအများစုပါဝင်တယ်လို့ရွှေပြောင်းလုံသမားများဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုစလဲတူရဲ့ပြောပြချက်ကိုကိုးကားပြီးဘန်ကောက်ပို့စ်သတင်းစာမှာရေးသားထားပါတယ်။အဲ့ဒီကိုစလဲရဲ့ပြောပြချက်အရထိုင်းနိုင်ငံတွင်တရားမဝင်အလုပ်ရှာနေသူကလည်းတသိန်းအထက်ရှိနေတယ်လို့ပါရှိပါတယ်။ဒုက္ခဆင်းရဲမျိုးစုံခံပြီးနောက်လွတ်မြောက်ပြီးထိုင်းနိုင်ငံဘက်ကိုရောက်ရှိလာသူတွေဟာလည်းအလုပ်ကံရရှိအတွက်စိန်ခေါ်မှုတွေရှိနေပြန်တယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED အဖွဲ့အမှုဆောင်ဒါရိုက်တာဦးထွချစ်ကပြောပါတယ
်။ဖြစ်လာတဲ့အလုပ်သမားတွေကတော့ကျွန်တော်အများအားတွေ့တယ်တကယ်လို့ဟိုတချို့လို့ဆိုလို့ရှိရင်လွတ်လွတ်ချွတ်ချွတ်ပေါ့နော်သူတို့ပို့ပေးတဲ့နေရာကိုရောက်တယ်ဆိုပေမဲ့လည်းသူတို့ရောက်တဲ့နေရာမှာအလုပ်ကံဟိုရှာပါမှုတွေဖြစ်လာတယ်။ဆိုလို့ကျွန်တော်ကသူတို့မှာလက်မှတ်မရှိတော့လဲတချို့အလုပ်ရှင်တွေကဟိုမယူသေးတာတချို့လုပ်ငန်းတွေကြောက်လဲဟိုယူမလို့သေးတာပေါ့။ဒါကြောင့်ကျွန်တော်အနေနဲ့ဒီဟိုခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့ဒီထိုင်းနိုင်ငံထဲမှာတရားမဝင်ရောက်နေတဲ့ထောက်ထားမဲ့ချေပြောင်းလုပ်သမားတွေကတော့ဟိုကွန်တော်လေးကိုအခြေအနေဆိုးတဲ့အခြေအနေမှာဖြစ်နေ
ပြီးခဲ့တဲ့နှစ်ကပြဋ္ဌာန်းထားတဲ့ဥပဒေအရတရားမဝင်အလုပ်သမားတွေကိုလက်ခံထားတဲ့ထိုင်းလုပ်ငန်းရှင်တွေအနေနဲ့လည်းအပြစ်တစ်စုံတရာကြီးလေးတာမျိုးတွေရှိတယ်လို့ဦးထွချစ်ကဖြည့်ဆွတ်ပြောကြားထားပါတယ
်ကျွန်တော်အနေနဲ့ဒီစိုးရိမ်ချက်ရှိတာကဟိုထိုင်းနိုင်ငံကအလုပ်သမားတွေဟိုလိုတယ်ဆိုပေမဲ့လည်းဟုတ်ကဲ့ကနာကတရားမဝင်မင်းနဲ့ဒါလို့ရှိရင်တော့အဲ့အလုသမားတွေတော့ကရေတူရောရေရှည်ရောပြဿနာရှိတယ်။သူတို့ကအလုသမားတွေအခွင့်အရေးချိုးဖောက်ခံရလို့ရှိရင်ကျွန်တော်တို့ဒါပြပြဝဝကျွန်တော်တို့အကာအကွယ်ပေးလို့မရဘူး။နောက်တစ်ခုကအလုသမားတွေကဒီဟိုတရားမဝင်ဝင်လာပြီးတော့ရတဲ့အလုကိုလုံမယ်ရတဲ့လက်စာနဲ့ပဲဟိုလုံမယ်ဆိုတဲ့ပုံစံမျိုးတွေရတော့ဒါရေရှည်ပါလဲဖြစ်လာတယ်ပေါ့။ဒါကအဲ့လိုမျိုးတော့ကျွန်တော်တို့ကအင်းနဲ့အားနဲ့ပေါ့နော်ကျွန်တော်ထိန်းလို့တိန်းလို့မရဘဲနဲ့အလုသမားတွေကထိုင်းနိုင်ငံကိုဝင်လာမယ်ဆိုလို့ရှိရင်တော့ဒီအလုသမားအခွင့်အရေးတွေကပို့ပြီးတော့ကျွန်တော်တို့ဒီချိုးဖောက်ခြင်းခံရမယ
်မြန်မာအလုသမားတွေမှာအလုသမားခွင့်ရေးချိုးဖောက်ခံရတာတွေရှိနေပြီးအများအပြားထိုင်းနိုင်ငံကသတ်မှတ်ထားတဲ့အနည်းဆုံးတစ်နေ့လောက်ခဘန်းငွေ320အပြည့်မရတာမျိုးနဲ့လုပ်ငန်းခွင်တွေမှာထိခိုက်ဒဏ်ရာရရင်ရော်ကြီးပြပြဝဝမရတာတွေကြုံရတယ်လို့ FED အဖွဲ့ရဲ့လိလာချက်တွေအရသိရပါတယ်အကြောင်းမျိုးကြောင့်ထိုင်းဘက်ထွက်ရပေမဲ့နိုင်ငံတွင်းမှာပဲပြန်ပြီးအခြေချလောက်ကန်ခြင်းနဲ့ရွှေပြောင်းအလုပ်သမားကိုသူရင်းကတော့
ကိုကံပေးရပါပေါ့နော်ကိုကဒီလိုကိုရဲ့ကိုနိုင်ငံရဲ့ခြေနေရမကောင်းလို့ဒီလိုလာရတဲ့ဆိုတော့အော်ကိုကဒီနိုင်ငံမှာလူဖြစ်ပြီးတော့ဒီလိုဒုက္ခတွေတွေ့ရတာတော့မထားပါဘူးလေဆိုပြီးတော့အဲ့လိုခံပါချက်ရှိတယ်ပြီးတော့ဘယ်လိုစိတ်အောင်ငယ်တော့ပေါ့နော်ဘာလို့ကိုကဘဝမှာတစ်ခါမှဘယ်လိုပြောရမလဲဥပဒေမဲ့ကျူးလွန်ဖို့တော့မရှိဘူးလေဒါပေမဲ့ကျွန်တော်ဒီလိုဝင်လာတဲ့ဆိုတော့ဥပဒေမဲ့ပဲလေဟုတ်တယ်မလားအဲ့ဒါကြောင့်စိတ်ထဲမှာမလို့တော့ခံပါရတာအကြသေးကြရင်လေ
အခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်တန်လွင့်စီစဉ်ကိုဒိုးအတန်ရဲ့Facebook စာမျက်နှာ SoundCloud YouTube အင်ဂျင်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio စီစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero and Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒုတိယစီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ထိုင်းနိုင်ငံထွက်အလုရှာတဲ့မြန်မာလူသားဒုက္ခကြောင့်ဒုတန်အစီအစဉ်မှာနားဆင်ကြရတာပါမချခင်ကျန်တဲ့စနေညအပတ်စဉ်ခဏတွေကိုစက်တိုက်ထုတ်လွှင့်ပေးပါဦးမယ်ခင
်ဗျာ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burma ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။စနေညရဲ့အစီအစဉ်တွေကိုဆက်ပြောပြနေပါတယ်။အခုတပတ်အတွင်းသတင်းကောက်နှုတ်ချက်တွေမတိုင်ခင်မှာတော့ဒေါက်တာတင်မောင်တန်းရဲ့ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြိုင်ကဘာအစီအစဉ်ပါတရုတ်နိုင်ငံရှင်ချန်အချင်းစခန်းမှာလူပေါင်းတသန်းကျော်ကိုထိန်းသိမ်းထားတယ်လို့လူခွင့်ရဲ့တက်ကြွလူရှားသူတွေကပြောပါတယ်အဲ့ဒီစခန်းမှာနေခဲ့ပြီးအမေရိကန်နိုင်ငံကိုထွက်ပြေးလာတဲ့သူတွေနဲ့ VOA သတင်းတောက်ဆန်ဂျာခါမီတော့ကတွေ့ဆုံခဲ့ပါတယ်သူ့ရဲ့သတင်းဆောင်ပါကိုဒေါက်တာတင်မောင်တန်းကပြောပြပေးပါအောင်ခင်ဗျာ
ကိုဗစ်ကဘေးတုန်းကပိတ်ထားကြတဲ့အစ္စလာမ်ကျောင်းကိုပြန်ဖွင့်ပါပြီ။ဒီကျောင်းကဝါရှင်တန် DC အနီးဗာဂျီးနီးယားပြည်နယ် Fairfax မှာရှိပါတယ်။အဲဒီကျောင်းမှာတက်နေကြတဲ့ကလေးအများစုကတရုတ်နိုင်ငံရှင်ကျန်းဒေသကပြောင်းရွှေ့လာကြတဲ့မွတ်စလင်ဝီဂါလူမျိုးတွေပါ။ဒီကျောင်းသားတိုင်းနှီးပါရဲ့မိသားစုအမျိုးတစ်ယောက်ကတော့ရှင်ကျန်းမှာရှိနေခဲ့ကြရှိခဲ့ဘူးကြပါတယ်။ဒီကျောင်းမှာဝီဂါဘာသာစကားနဲ့စာပေအစ္စလာမ်ဘာသာရေးအခြေခံနဲ့သူတို့ရဲ့တမိုင်းနဲ့ယဉ်ကျေးမှုကိုသင်ကြားပေးပါတယ်။ဝီဂါကျောင်းသားတွေကိုမေးကြည့်တဲ့အခါခုလိုပြောကြပါတယ်
။ How I know is because my
ကျွန်တော်ဘလို့သိလဲ။ကျွန်တော်ဦးလေးကထောင်ထဲမှာပါ။စီရင်ချက်ကတော့၃နှစ်ပါပဲ။ဒါပေမဲ့အနည်း၂၀ရှိပါပြီတဲ့
။ My aunt, my grandma and uncle are kept in back home and we're not allowed to
ကျွန်တော်တို့စီလာလဲဖို့ကျွန်တော်အတော်ဖွားတဲ့ဦးလေးကိုခွင့်မပြုဘူးတဲ့
။ My grandma or my
ကျမအဖွားနဲ့အဖိုးတို့ရဲ့ passport တွေကိုသိမ်းလိုက်တယ်တခါတလေရှာရှာပါပါစကားပြောလို့တော့ရပါတယ်တဲ့
My mother side
နေမကောင်းလို့ကျွန်တော်အမေဘက်ကအဖိုးအဖွားဆုံးသွားကြပါပြီသူတို့စေရုံကိုမသွားနိုင်ကြဘူးတဲ့ကျောင်းသားလေးတွေကပြောပြကြတာပါရှင်ချန်းကအမျိုးတွေရဲ့ဓာတ်ပုံတွေကိုလည်းကျောင်းမှာခင်းကျင်းပြသထားပါတယ်အဲ့ဒီအမျိုးအလုံးဟာစခန်းမှာထိမ့်သိမ့်ခန်းနေရဆဲဖြစ်ပါတယ်ဒါမှမဟုတ်သူတို့ဘာဖြစ်နေမှမသိရဘူးလို့ဆိုကြပါတယ်။ရှင်ချမ်းမှာရှိတဲ့တိုင်းရင်းသားလူနည်းစုမှန်သမျှကိုအာဏာပိုင်တွေကတရားစွဲအရေးယူနေတယ်လို့သူတို့ကစွပ်စွဲကြပါတယ်။ဝီဂါတွေသာမဟုတ်ပါဘူး။ကာဇက်နဲ့ဥဇ်ဘက်လူမျိုးတွေကိုရောပါ။အဲဒီလိုထိန်းသိမ်းရေးစခန်းတွေရှိနေတဲ့ဆိုတော့ဘိုးအာဏာပိုင်တွေကငင်းဆိုလိုက်ကြပါတယ်။ဝီဂါတွေကိုထားတဲ့နေရာတွေကိုတက်မွေးမှုပညာသင်ကျောင်းတမမို့ပညာပေးကျောင်းတွေလို့တရုတ်အစိုးရကတော့ခေါ်ပါတယ်။အဲဒီလိုပြန်လည်ပညာပေးတာဟာအစိုးရဝါဒနဲ့အကြမ်းဖက်ဝါဒတွေကိုတိုက်ဖြတ်ဖို့ရည်ရွယ်တဲ့ဆောင်ရွက်ချက်တွေဖြစ်ပါတယ်လို့အစိုးရကအထူးပြုပြောပါတယ်။ဒါပေမဲ့အဲဒီလိုဘူဝါဒကတကယ်တော့အစိုးရနဲ့အာဝင်ခွင့်ကြဖြစ်အောင်ရည်ရွယ်တာလို့ Roger Stack လို့ကဥပဒေပေါ်မောက်ခ NG Adelgator က
ဆို by the authorities as not adhering
မူဝါဒတိုင်းမနေထိုင်တဲ့သူတွေလို့အာဏာပိုင်တွေကမြင်တဲ့သူတွေကိုစကမ်းတွေမှာထိတိမ်ထားပါတယ်လောလောဆယ်ဝီဂါမွတ်စလင်အ ਨੇ ဆုံးသက်တမ်းထိမ့်သိမ်းခံထားပါတယ်အဲ့ဒီစကမ်းတွေကိုအကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးစကမ်းတွေလို့အစိုးရကစကားအလှနဲ့ခေါ်ပါတယ
်စကမ်းကထွက်လာပြီးအမေရိကန်ကိုထွက်ပြေးနိုင်ခဲ့ကြသူတချို့ကသူတို့အတွေ့အကြုံကိုအောက်လွတ်တော်မှာတခါမကတွားရောက်ပြောပြခဲ့ပူကြပါတယ်ရဲဖမ်းတာနှစ်ကြိမ်ခံဘူးပြီးစခန်းမှာဆယ်လကြာနေခဲ့ရဘူးတဲ့အသက်44နှစ်အရွယ်ဝီဂါလူမျိုးတူဆူနေစီယဝူဒွန်းကအခုလိုပြောပါတယ
် In the camp I learned that
စခန်းမှာအများစုကဘာကြောင့်မှမရှိဘဲနဲ့ထောင်ချခံရတာပါဝူပြူဆူတောင်းလို့ကိုရမ်ကျန်းဖတ်လို့ခေါင်းစည်းစီးလို့အဖမ်းခံရတာရေဘူးရအဖြစ်တော့အစ္စလာမ်ကိုကျင့်သုံးလို့ပေါ့
စခန်းထဲမှာတူဆူနေတဲ့အခန်းမော်တွေကိုဗီဒီယိုနဲ့အချိန်ပြည့်ဆောင်ကြည့်ကြတာပါ
We were not allowed to speak our native
tongue. စခန်းထဲမှာကျမတို့ဘာသာစကားနဲ့ပြောခွင့်မပေးဘူး။ရှင်ကျန်းဆိုတဲ့စကားလုံးလည်းမပြောရဘူး။ပြောရင်ပြင်ပေးတယ်။ရှင်ကျန်းမဟုတ်ဘူး။တရုတ်သမ္မတနိုင်ငံလိုပဲပြောရပါတယ်
။လူတသန်းကျော်ဟာရှင်ကျန်းစခန်းတွေမှာထိမ့်သိမ့်ခံနေရတယ်လို့ Human Rights Watch အပါအဝင်လူခွင့်ရေးအဖွဲ့တွေကပြောကြပါတယ်။အဲ့ဒီအချိန်မှာ Fairfax ကျောင်းကဝီဂါကလေးတွေဟာဝီဂါယူရာအကကိုတည်ယူနေကြပါတယ်အမေရိကန်မှာရရှိတဲ့လွတ်လပ်ခွင့်ကိုသူတို့ခံစားနေကြတာပါ ဝီဂါမွတ်စလင်ဖြစ်တယ်ဆိုတဲ့လွတ်လပ်ခွင့်ကတော့တရုတ်ပြည်ကသူတို့အမျိုးတွေမှာမရှိရှာကြပါဘူးအခုအင်တာနက်ပေါ်မှာတွေ့နေရတဲ့ရုပ်ပြစာအုပ်ကတော့တရုတ်ဝီဂါမွတ်စလင်တွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးစုံတတ်ဖြတ်မှုအကြောင်းပြောထားပါတယ်စခန်းအတွေ့အကြုံပေါ်အခြေခံပြီးမေရီကူတူဆန်ကရေးဆွဲပါတယ်ရှေ့အမေရိကန်အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အဲ့ဒီအင်တာနက်စာမျက်နှာကမူဝါဒဆိုင်ရာကဘာတဝိုင်းခါသတင်းချက်လက်တွေကိုမျှဝေပေးနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့စာမျက်နှာဖြစ်ပါတယ်စခန်းအတွင်းခံရတဲ့အခါမေရီကူတူဆန်ဟာသူ့ရဲ့သုံးမွာဘူးကလေးတွေနဲ့အခွဲခံလိုက်ရပါတယ်အဲ့ဒီမှာ၃နှစ်နေခဲ့ရတာပါဒီတော့တွင်မှာပဲသူ့ကလေးတယောက်အစာအိမ်စားပြတ်ပြီးဆုံးပါသွားခဲ့ပါတယ်သူကအခုလိုပြောပါတယ
် My life is destroyed from 2015 to until 2018From 2015 until
2018 အတွင်းကျွန်မဘဝကိုဖျက်ဆီးပစ်ကြတယ်လေ။ထောင်ထဲမှာရုပ်ပိုင်းစိတ်ပိုင်းနှင်းပန်းနှိပ်စက်ခံရပါတယ်။ထောင်ထဲမှာအမျိုးသမီး၉ယောက်တည်သွားကြတာကျွန်မတွေ့ခဲ့ရပါတယ
်။အသက်၄၀အရွယ်ဇွန်ရက်ဒိုဝုဒ်ကစခန်းမှာနှစ်လအထိမ့်သိမ့်ခံခဲ့ရပါတယ်။အဲ့ဒီအတော်တွေတရုတ်ဆရာဝန်တွေကဘာစီမမသိတာကိုတိုက်ခဲ့တာကြောင့်သူတို့လင်မယားကလေးမရတော့လားလို့သူမကဆိုပါတယ်။
62
ကွန်ဂျရီယန်ဒါရပောင်း62ရက်နှစ်လပေါ့အများကြီးတွေ့ကြုံခဲ့ရတယ်တခုကဆေးတောက်ရတာဘာဆေးမှန်းကျမတို့မသိကြပါဘူးတောက်တာသေးကြအောင်တို့လက်တွေနဲ့ကျမတို့ဗဇက်ထဲအထီတောင်ထည့်ကြပါတယ
်အမေရိကန်ကိုသူထွက်ပြေးလာတော့အဲ့ဒီဆေးတွေကြောင့်ကလေးမရနိုင်တော့ဘူးလို့ဆရာဝန်တွေကပြောကြောင်းသူကပြောပါတယ်ဝီဂါလူမျိုးတယောက်ဖြစ်တဲ့အသက်60အရွယ်အဗ်ဒူလာဟတ်နာဟာခုကနေဒါနိုင်ငံမှာနေထိုင်နေပါတယ်စခန်းမှာ၃နှစ်မြောက်နေရတဲ့အခါဈေးရိတ်ပြီးဖို့အာဏာပိုင်တွေကတောင်းလာတာကြောင့် custom ကိုသူ့ထွက်ပြေးခဲ့တယ်လို့ပြောပါတယ်တရုတ်ရဲကသူ့ကိုအဲ့ဒီအထိလိုက်တာကိုသူကအခုလိုပြောပါတယ
် In Kyrgyzstan even
Kyrgyzstan Uzbekistan ဒါမှမဟုတ် Kazakhstan တွေအထိတရုတ်ထောင်လန်းရေးတွေလာပါတယ်ဝီဂါရီကိုရှာတယ်ပြီးတော့အဲ့ဒီတိုင်းပြည်ကရဲတွေရောက်လာတယ်ကျွန်တော်တို့ကိုဖမ်းပြီးတရုတ်ကိုပြန်ပို့ပါတယ်
ဗြိတိရှရှစ်နေရော်ဒီဒစ်ဆန်ကဒဟိတ်မြို့ကအပြည်ပြည်ဆိုင်ရာရာဇဝတ်မှုတရားရုံးမှာဝီဂါရီရဲ့ရှင်နေပါတရုတ်ထောင်လိုင်းရေးကတခြားတိုင်းပြည်တွေမှာတောင်းတရားစွဲထိမ့်သိမ့်ပြီးတရုတ်စခန်းတွေကိုပြန်ပို့တယ်လို့ဒစ်ဆန်ကဆိုပါတယ
် In Tajikistan alone we are talking about thousands of persons being
Tajikistan တပြည်ထဲမှာတင်ထောင်ချီတဲ့လူတွေကိုပြန်ပို့ဒါမှမဟုတ်ပျောက်သွားတာကိုကျွန်တော်တို့ပြောနေတာပါဒါကတာဂျီကစ္စတန်မှာဝီဂါ3000လောက်နေခဲ့ကြပြီးအဲ့ဒီကဏ္ဍကရုပ်ချီးတရာကျသွားပါတယ်။တခြားအင်းနီချင်းတိုင်းပြည်တွေမှာလည်းဒီအတိုင်းဖြစ်ပါတယ
်။ရှင်ချက်ကမွတ်စလင်တွေကိုတရုတ်ဆိုးရလှုပ်ဆောင်မှုပေါ်အမေရိကန်ပါဝင်တိုင်းပြည်တော်တော်များများကရှုတ်ချကြပါတယ်။တရုတ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဝီဂါလူနည်းစုဆိုင်ရာမူဝါဒတွေနဲ့ပတ်သက်နေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း34ခုကိုအမေရိကန်ကပိတ်ဆို့အရေးယူထားတာပါ။ဝီဂါရီပေါ်လူခွေရေးချုပ်ဟောက်တာမရှိဘူးလို့တရုတ်ကတော့နင်းဆိုပါတယ်။စခန်းတွေကဘာသာရေးအစိုးရဝါဒကိုတိုက်ဖျက်ဖို့အသက်မွေးဝန်းကြောင်းနဲ့ပညာပေးရေးစခန်းတွေဖြစ်တယ်လို့ပြောပါတယ်။အမေရိကန်ကပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတယ်လို့တရုတ်ကတော့စွပ်စွဲပါတယ်။ရုပ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝမ်ဘင်းကအခုလိုပြောပါတယ်
။ Their intention to control China through Xinjiang.And fully expose the US
ရှင်ကျန်းကတဆင့်တရုတ်ကိုအန်ဒရယ်ပြုလို့တဲ့အမေရိကန်ရည်ရွယ်ချက်ကိုပိတ်ဆို့အရေးယူတယ်ဆိုတာကပြနေပါတယ်အမေရိကန်ရဲ့အာဏာပိုင်သဘောသဘာဝကိုဒီမိုကရေစီအယောင်ဆောင်အောက်မှာအပြည့်အဝလှည့်ဟပြနေတာပါလူအခွင့်ရေးဥပစာနောက်ကဘူကြစိုးမိုးလို့တဲ့သဘာဝကိုပြနေပါတယ
်အရေးပေါ်တရုတ်ရဲ့ဆက်ဆံမှုဟာအစ္စလာမ်အပေါ်ကြောက်စိတ်လွန်ကဲမှုရေတံနဲ့သဘာဝတောင်းွေအပေါ်ဝဲအရိဒေတာရဲ့သဘာဝအရေးမြစ်တွေကိုထိတ်ချုပ်လိုမှုတွေမှာအရင်ခံနေတယ်လို့ကြွချင်သူတွေကဆိုကြပါတယ်။ဂုလသမဂလူဖွင့်ရေးဆရာမဟာမင်းကြီးကရှင်ချန်းထေတာကိုတွားရောက်ဖို့အတွက်တရုတ်တောင်းဝင်းရှိသူတွေနဲ့ဆွေးနွေးနေပါတယ်ခင်ဗျာ
။တရုတ်ရှင်ချန်းအချင်းစခန်းကဝီဂါရီရဲ့ဒုက္ခကြောင်းဒေါက်တာတင်မောင်တန်းပြောပြခဲ့တာပါ။အခုဆက်ပြီးတပတ်အတွင်းသတင်းကောင်းထုတ်ချက်တွေကိုနှ ಾಸ င်ကြည့်ရှုရပါမယ်။ပထမကတော့တပတ်အတွင်းမြန်မာသတင်းပါ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုဖိတ်ကြားမှုမလုပ်ပါဘူး တစ်ချိန်တည်းမှာစစ်ကောင်စီတပ်တွေရဲ့ထိုးစစ်တွန်းမြင့်လို့တာကြောင့်အိုးဝင်စွန့်ခွာထွက်ပြေးရသူပုံများလာနေပါတယ်ဒီလိုထိတ်တန့်ရောက်တပတ်တွင်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုကအင်ရှင်အဖြစ်လက်ခံကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲကိုမြန်မာစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်မှာမဟုတ်ပဲနိုင်ငံရေးကိုကိုစားမပြုတဲ့လူပုတ်ကိုကိုပဲဖိတ်မယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်မတ်လ28နဲ့29နှစ်ရက်တာကျင်းပမဲ့အစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံအကြီးအကဲတွေတက်ရောက်မှာဖြစ်ပါတယ်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုဖိတ်ကြားမှာမဟုတ်ဘူးလို့နိုင်ငံခြားရေးဌာနကနာမည်နဲ့တကွထည့်ပြောထားတော့မဟုတ်ပေမဲ့လို့စစ်ကောင်စီဘက်ကနိုင်ငံရေးအရာခံထားသူမဟုတ်တဲ့တာဝန်ရှိသူတို့တက်ရောက်ဖို့ဖိတ်မယ်ဆိုတော့ကိုပဲအမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတို့ကိုကိုးကားပြီးတော့ Riders သတင်းတရမှာရေးထားတာပါစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်900ကိုအကောင့်အထည်မဖော်တာကြောင့်ပြီးခဲ့တဲ့နှစ်ကုန်တည်းကအာဆီယံထိပ်သီးစည်းဝေးပွဲတွေမှာစစ်ကောင်စီကောင်းဆောင်ကိုတက်ရောက်ခွင့်မပေးခဲ့သလိုအဆင့်မြင့်အစည်းအဝေးတွေမှာစစ်ကောင်စီခန့်တဲ့အဆင့်မြင့်ကိုယ်စားလှယ်ကိုတက်ရောက်ခွင့်ပိတ်ပင်လာခဲ့ပြီးစစ်ကောင်စီဘက်ကလည်းဘလို့တာဝန်ရှိသူကိုမှတက်ရောက်ဖို့မလွတ်ပဲညင်ပယ်လာခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဦးဝင်ကြီးပရက်ဆွန်ခွန်ဟာမလ20ရက်နေ့ကနေ23ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်လို့ကမ္ဘောဒီးယားနိုင်ငံသားဌာနကမလ3ရက်နေ့မှာပြောတဲ့အကြောင်း AP သတင်းတော်မှာရေးသားထားပါတယ်။အထူးကိုယ်စားလှယ်ပရက်ဆွန်ခွန်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံသားဌာနကပြောခွင့်ရတူကအတည်ပြုပြောဆိုပေမဲ့အသေးစိတ်တွေကတော့အပြီးမတက်ရသေးဘူးလို့ AP သတင်းမှာရေးသားထားတာပါ။အာဆီယံ2ကိုယ်စားလှယ်အနေနဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်တွေနဲ့တွေ့ဆုံဖို့မကြသေးခင်ကပဲစစ်ကောင်စီကခွင့်ပြုချက်ပေးခဲ့တယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းပါတီကောင်းဆောင်ဒေါ်ဆန်းစုကြည်ပါဝင်ထိတ်တန့်ကောင်းဆောင်တွေအားလုံးနဲ့ပါတီဝင်တော်များများဖမ်းဆီးခံထားပြီးပါတီဘိုအလုံးမှုဆောင်အများပြားဟာလည်းပြည်တွင်းမှာထွက်ပြေးတိမ်းရှောင်နေရတာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေစီတိမ်းရှောင်သွားရတာကြောင့်ဘလို့ NLD ပါတီဝင်တွေနဲ့အာဆီယံ2ကိုယ်စားလှယ်တွေ့ခွင့်ရမလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင်အာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့မြန်မာဆိုင်ရာအာဆီယံ2ကိုယ်စားလှယ်တုန်းကတော့ထိတ်သိမ်းခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွဲဆောင်ွေတောင်းတာမရတဲ့အတွက်မြန်မာနိုင်ငံကိုမသွားနိုင်ခဲ့ဘူးလို့အာဆီယံနဲ့ညီဆက်သူတွေကပြောဆိုထားတာပ
ါမြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့အမှုဒုတိယအကြိမ်ကြားနာပွဲကတော့ဖေဖော်ဝါရီလ28ရက်နေ့မှာပြည်ဆောင်ပါတယ်မြန်မာဘက်ကတော့အရင်ကတင်ပြထားတာတွေကိုပဲပြန်လည်လျှောက်ထားခဲ့တာပါနောက်ဆုံးပိတ်လျှောက်လိုက်ခဲ့တဲ့ဂမ်ဘီယာနိုင်ငံရဲ့ဥပဒေအကျိုးဆောင်ကအချက်၃ချက်ဆောင်ရွက်ပေးဖို့တရားရုံးကိုတောင်းဆိုခဲ့ပါတယ်။မြန်မာဘက်ကတင်ပြလာတဲ့ကနဦးညှင်းဆိုချက်လျှောက်ထားမှုကိုတရားရုံးကပယ်ချပေးဖို့ဂမ်ဘီယာဘက်ကပြန်လည်တင်ပြတဲ့အကြောင်းအချက်တွေကိုလက်ခံပေးဖို့နဲ့ဂမ်ဘီယာကတင်ပြချက်တွေဟာခိုင်လုံတဲ့အတွက်ဒီအမှုကိုဆက်လက်ဆောင်ရွက်သွားနိုင်ရေးအဆုံးအဖြတ်ပေးဖို့ဆိုတဲ့အချက်တွေကိုဂမ်ဘီယာဘက်ကလျှောက်ထားခဲ့တာပါ။အဲ့ဒီလျှောက်ထားချက်တွေကို ICJ ကလက်ခံရင်တော့ဒါအမှုမြောက်သွားတာဖြစ်ပါတယ်။အဲ့ဒီအခါကျရင်တော့မြန်မာပြည်မှာရိုဟင်ဂျာတွေအပေါ်ကိုမျိုးတုံးတပ်ဖြတ်မှုတွေရှိသလား၊တကယ်ရောဖြစ်သလား၊ဘာဖြစ်တယ်လဲဆိုတာအပြန်အလှန်စစ်ဆေးရအောင်မှာဖြစ်ပါတယ်။မြန်မာနဲ့ဂမ်ဘီယာနှစ်ဖက်တင်းမြလျှောက်လဲချက်တွေကိုတရားရုံးအနေနဲ့မှတ်တမ်းမှတ်ရတွေတကွလက်ခံထားပြီးတော့အပြန်အလှန်ဆင်ခြင်တုံ့သက်ပြီးမှအမှုမြောက်မြောက်ဆုံးဖြတ်အောင်မှာဖြစ်ပါတယ်။တရားရုံးကဘယ်တော့ဆုံးဖြတ်ချက်ချမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။
ကချင်ကရင်ကယားချင်းပြည်နယ်မကွေးနယ်စကိုင်းတိုင်းတို့မှာစစ်ကောင်စီကအင်အားအလုံးအရင်တုံးပြီးမြေပြင်နဲ့လေကြောင်းစစ်ဆင်ရေးတွေတိုးလုံနေတဲ့အတွက်အရက်သားတွေထိခိုက်နေရပါတယ်။ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်အကြိမ်ကြိမ်မီးလောင်ခဲ့ရတဲ့ချင်းပြည်နယ်မှာလည်းပြီးခဲ့တဲ့ရက်ပိုင်းစစ်ကောင်စီရဲ့လက်ချက်နဲ့အင်ဂျီ100ကျော်မီးလောင်ပြကျခဲ့ရပါတယ်။ကချင်ပြည်နယ်မြောက်ဖျားပိုင်းပူတာကိုမြို့နယ်ဘက်မှဆိုရင်လည်းစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေစီးရဲတင်းမာမှုတွေကြောင့်တောတောင်တွေထဲထွက်ပြေးနေရတဲ့စစ်ပေးရှောင်တွေလည်းစေဝါနဲ့စားနပ်ရိက္ခာတွေရေပေါ်လိုအပ်နေတာပါပြည်သူ့ကာကွယ်ရေးတပ်တွေအင်အားကောင်းလာပုံရတဲ့ကြားပြည်နယ်မှာတော့ဒီမော့ဆိုမျိုးနယ်တဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေတိုက်ပွဲတွေအတွင်းလူနေအိမ်တွေစစ်ပေးဒုက္ခတွေတွေယာယီပုန်းခွနေတဲ့နေရာဘက်တွေလည်းလက်နက်ကြီးကြီးတွေကျခဲ့ပါတယ
်။မနေ့ကတော့ဒီတော့ဘက်ကလေးပေါ့နော်ဒီနေ့ကတော့ဒီတော့ဘက်ကလေးရဲ့ဆောင်ထဲမှာဖီလီတုံးဆိုတဲ့ရမှာတက်ပြီးတော့ရောက်လာတာပေါ့နော်ဒီစစ်တောင်းပြီးတော့ပေးလာတာမျိုးရှိတယ်လားဒီနေ့အစောကြီးပေါ့နော်အာယုံဦးအချင်းလေးတက်ပြီးတော့ဒီနေ့ဟိုပါပေါ့ဆက်တနိုင်ကြော်ကြော်လောက်ထိသူစိုက်ပွဲကျင်းထန်နေတာပေါ့ဒီကနေ့စဉ်နေ့တိုင်းရဲ့အဲ့လိုမျိုးတိုးလို့ရသလားစစ်ကြောင်းကဒီကတက်ပြီးတော့ရှေ့ပြတ်လာပေါ့နော်ရှေ့တိုးတဲ့အခါကျတော့တိုက်ပွဲကအဲ့လိုမျိုးခဏခဏဖြစ်ပေါ်နေကြတာ အဲ့ဒီမင်းမညာညာနေလို့ဒီမင်းမမဆာတိုက်ကြတော့အဝဲကိုပြင်းထန်တော့မှာနော်တခါရက်တွေထဲဆိုင်တော့ကျွန်တော်လက်နဲ့ကြည့်ရတော့ပြီးတော့ဆောင်းနေမှရှိတယ်။စကားစားဖျားလက်နဲ့ကြည့်အဝဲဆောင်းနေတာတော့
စစ်တပ်ဘက်ကဒီရောင်းကပါတိုက်ခိုက်နေတဲ့အပြင်စစ်ကြောင်းသုံးကြောင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်တော်ရှိသူတို့ကပြောပါတယ်
။မနေ့3နေ့ခွဲကျော်တဲ့စတယ်ပေါ့နော်ခွဲစားခွဲစားစပြီးတော့ဒီနောက်ပိုင်းတော့တော်တော်ပြင်းထန်လာတာပေါ့နော်။ဒါကြောင့်မှပြတော့တော့ဒီကြောင်ခါနားမှာလည်းဒီလက်နေကြီးနဲ့ထုတာတော့ရှိတယ်ဗျဒီနေ့ပိုင်းပေါ့နော်ဒီကြောင်ကြီးကဒီမိုဘိုင်းဖုန်းလေးအချစ်ပြက်လာတာပေါ့နော်ဒီဆေးကြော်လို့ရှိတာကြီးအများတော့မိုဘိုင်းနားမှာသိထားရှိလေနားမခုံတော့ဒီဟိုဘာဒီဖလန်နားမှာသိထားတယ်အပြည့်တော့ဒီချီချင်းရှိလာတော့ရေးလာတယ်ပေါ့နော်ဒီဒီလို့ဖြေရလာတော့ဒီမစင်ကိုသူတို့ဟိုပြန်ပြီးတော့ခင်းသိမ်းနိုင်လို့ဒီစစ်သားနဲ့တော့မရှိဘူးကျွန်တော်အမြင်လို့ပြောတာပေါ့နော်
တောင်းနေချီတဲ့ဒေတာကန်တွေအိုးအိမ်စွန့်ပွားထွက်ပြေးကြပြီးပေးလို့ရကိုတိတ်ချောင်နေရတယ်လို့အခက်အခဲမျိုးမျိုးနဲ့ကြုံတွေ့နေကြရတာပါ PNP နဲ့ဖောက်ပုံခရိုင်တွင်းမှာလည်းလက်တလောထပ်ပြီးစစ်ချောင်လာတဲ့လူဦးရေတပေါင်းထက်မနည်းရှိနေပါတယ်ဖေဖော်ဝါရီ26ရက်နောက်ပိုင်းရင်းမာပင်မြို့နယ်တဲ့စစ်ကောင်စီကရဟတ်ရင်တွေနဲ့ဝင်ရောက်ပစ်ခတ်အနေမြင့်ရှင်းလင်းလာတွေလုပ်နေရမှာရွာသူရွာသားတွေဖမ်းခံရတာတိတ်ဆုံးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ
်အာမနက်ခင်း7နာရီခွဲလောက်မှာမိုးကောင်းကြီးရွာကိုဒါသူတို့လာရောက်ပြီးတော့အမီးရှို့ကြရတယ်ဒီအဝေးကနေပြီးတော့ဗျာကျွန်တော်တို့လန့်မြင်ရတာတော့မိတော့အနေထားနဲ့ကျွန်တော်တို့လန့်ကြည့်ရတာဒါဟုတ်အနည်းနာတော့ဘယ်သူမှကတ်လို့မရဘူးဗျာဟုတ်ကဲ့ဗျာသူတို့ကဒီရမ်းပစ်တာရမ်းပစ်ပြီးတော့သူတို့ကအဲ့လိုဝင်လာဆိုတော့အနည်းနာတော့ဘယ်သူမှကတ်လို့မရဘူးဗျာကြီးပါတဲ့မှာတော့လူတွေမရှိတော့ဘူးဗျာအဲသူတို့ဝင်လာကြတဲ့ဟိုဝင်လာကြတဲ့ဆိုကျွန်တော်တို့အရင်ရက်ကတည်းကအရှောင်တိတ်နေကြတာဗျာရင်းမပင်မျိုးနယ်ပေါ့ရင်းပင်ပင်မျိုးနယ်အဲတပိတောင်သူကွင်းလို့ပြောရမှာဗျအဲ့ဒီမှာတောထဲမှာနေတဲ့ဥက္ကံအောင်လို့ဓာဖနှစ်ယောက်ပါသွားတယ်လို့တင်ရတယ်ဗျအတမန်ပြည်သူတွေဗျသူတို့ဒီတောင်သူဓမ္မတွေကအဲ့ဒီဌာနမဒါအဲ့လိုလုပ်ငန်းတွေကိုပဲလုပ်တယ်ဗ
ျဒီနယ်မြေရှင်းလင်းစစ်ဆင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးရင်းမာပင်နဲ့ကန်နီနယ်ခြားကြေးရွာ6ရွာလောက်ကဒေသခံ2000လောက်ဟာဘေးလွတ်ရာတောတွေထဲတင်းရှောင်နေရပါတယ်စကိုင်းတိုင်းတွေကပဲကျွန်းနာမြို့နယ်အနီးတစ်ဝိုက်စစ်ကောင်စီကမလာတရနေ့ကလေကြောင်းကပါပစ်ခတ်ပြီးနယ်မြေရှင်းလင်းလာတဲ့အတွက်ကျေးရွာတွေမှာဒေသခံတွေပိတ်မိနေတယ်လို့ဝေလာမှုကျေးရွာသူတို့ကတခုလို့ပြောပါဗျ။တော
်တော်ကြီးကြီးရလေအကုန်လုံးခက်ကြီးနေတဲ့ဒီမှာအရှင်ရောက်နေလူတွေအကုန်လုံးဒုက္ခရောက်နေတာအခုကကျောင်း50 60လောက်ကလေးကလေးတွေကြီးရတော့ပိတ်မိကြအောင်ခန္ဓာတရားကပြန်ဖန်းထားရတယ
်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာကျပ်ငွေတန်ဖိုးကျဆင်းလာတာတွင်းကုံတွေရှာပါလာတာကြောင့်လောင်စာစီနဲ့ကုံစင်းနှုံတွေအဆမတန်မြင့်တက်နေပါတယ်။ရခိုင်ပြည်နယ်မှာကုံစင်းနှုံတွေဈေးကြီးနေချိန်မှာရခိုင်ကနေကုံစီတွေမာယူနေရတဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာဆိုရင်လေအခြေခံစားသောက်ကုံတချို့တဲယူခွင့်ပိတ်ပင်ခံထားရတဲ့အတွက်ကုံစင်းနှုံတွေလေးဆလောက်ထိမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအချိန်မှာပဲတရုတ်မြန်မာနယ်စပ်ရွှေလီမြို့မှာကိုဗစ်ကပ်ရောဂါကူးစက်များလာတဲ့အတွက်ဆိုပြီးတော့နယ်စပ်ကုံတွေရဲ့ဂိတ်တွေကိုတရုတ်ဘက်ကပိတ်လိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်မူဆယ်တရငားမိုင်နာကဂျင်းဆန်ကြော့ကုံတွယ်ရိတ်ခိတ်ကိုရောကချင်ပြည်နယ်လွယ်ကျဲနယ်စပ်ခိတ်ကိုပါမတ်လ၂ရက်နေ့ကပိတ်လိုက်တာပါရှမ်းပြည်အရှေ့မြောက်ပိုင်းကချင်းရွှေဟော်ခိတ်ကိုရောတရုတ်ဘက်ကဖေဖော်ဝါရီ၂၄ရက်နေ့ကလေးကပိတ်ထားခဲ့တာပါနယ်စပ်ကုံတွယ်ရိတ်ခိတ်တွေဘရော့ပြန်ဖွင့်မလဲဆိုတာတရုတ်တာဝန်ရှိသူတွေဘက်ကတော့တရားဝင်ထုတ်ပြန်ထားတာမရှိပါဘူး
စစ်အာဏာသိမ်းဆန္ဒပြဆန့်ကျင်မှုတွေမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံထားရတဲ့ရုပ်ရှင်တရုတ်ဆောင် PTU အိန္ဒြာကျော်စင်ပိုင်တကွန်နဲ့ဒါရိုက်တာဝိုင်းတို့မတ်လ၂ရက်နေ့မှာပြန်လွတ်လာပါတယ်။သူတို့အားလုံးတပ်မတော်ပြိုကွဲအောင်နှုံးစော်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့ထောင်ထဲ၃နှစ်စီချမှတ်ခံထားရတာပါ။အခုလွတ်လာတဲ့သူတွေထဲမှာအစိုးရပိုးပိုးရဲတိုင်းနဲ့ဖမ်းဆီးခံထားရတဲ့ကျန်အမှုပညာရှင်တချို့တော့မပါသေးပါဘူး။နိုင်ငံရေးကျင်းသားများကကိုကြီးဆောင်ချောင်ရည်တင် AAPP ရဲ့စီးရင်တွေအရအခုချိန်ထိဖမ်းဆီးခံထားရသူပေါင်း9400ကျော်ရှိထားပြီးအဲ့ဒီအရေးအတွက်ကိုစစ်ကောင်စီဘက်ကတော့ညှင်းဆို့ထားပါတယ
်မြန်မာစစ်ကောင်စီ American ASEAN ထိပ်သီးပွဲတက်ခွင့်မရတာနဲ့လူခွင့်ရေးချိုးဖောက်မှုတွေများလာကြောင်းနဲ့တချို့လွတ်မြောက်လာကြောင်းတွေပါတဲ့တပတ်အတွင်းမြန်မာသတင်းမှာနန်းလောင်တဲ့ကိုဝင်းခန့်ပေါင်းတို့ပြောပြခဲ့တာပါအခုတော့တပတ်အတွင်းနိုင်ငံတကာသတင်းဘက်ကိုဆက်ပါမယ်ယူကရိန်းကိုရုရှားချုပ်ချော်စစ်တပတ်ကျော်လာခြင်းအိုးအိမ်စွန့်ပြေးရတဲ့ဒုက္ခတွေလည်းတသန်းကျော်လာပါတယ်ဒီလိုအချိန်မှာပဲရုရှားကိုနိုင်ငံတကာစီးပွားရေးနဲ့အားကစားဆိုင်ရာတက်ခတ်ပိတ်ဆို့မှုတွေလည်းတိုးလာနေပါတယ်။ဒီလိုတပတ်အတွင်းထိတဲရောက်နိုင်ငံတကာသတင်းတွေကိုမတ်အီသန်စင်ပြောပြပေးပါဦးခင်ဗျာ။
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာသတင်းတစ်ပတ်ကျော်လာချိန်မှာယူကရိန်းမျိုးကြီးတချို့အဝိုင်းခံထားရတယ်လို့ဒုက္ခသည်တန်းနဲ့ချီလက်ထွက်ပြေးနေရပါတယ်။ရုရှားတပ်တွေအနေနဲ့ယူကရိန်းအဓိကမျိုးကြီးတွေကိုလက်နက်ကြီးတွေနဲ့တိုက်ခိုက်နေပြီးတော့ယူကရိန်းနဲ့ဆက်ကျော်ထွက်ပြေးနေရတဲ့ဒုက္ခသည်ပေါင်းကတသန်းကျော်လာချိန်မှာယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကရန်သူရဲ့စီစဉ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ပြောနေပါလေ။ယူကရိန်းနိုင်ငံတွေကနေထွက်ဖို့ကြိုးစားနေကြသူတွေထဲမှာအိန္ဒိယနဲ့အင်ဒိုနီးရှားလိုအာရှနိုင်ငံသားတွေလည်းပါဝင်ပါတယ်။အင်ဒိုနီးရှားနိုင်ငံသားတွေကိုပိုလန်နဲ့ရူမေးနီးယားနယ်စပ်တွေကနေတဆင့်ယူကရိန်းနိုင်ငံတွေကနေထုတ်ဖို့ကြိုးပမ်းနေကြတာလည်းဖြစ်ပါတယ်။ရုရှားအနေနဲ့ခါကီးဖ်အချာနီဟီဖ်နဲ့မာရီယာပို့မြို့ကြီးတွေကိုအပြင်းထန်ဆက်တိုက်နေပြီးမြဲလေအားလုံးကိုယူကရိန်းလက်ထဲမှာဆက်ထိန်းထားနိုင်တယ်လို့ပြည်တွင်းကာကွယ်ဝင်ကြီးကပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကလည်းယူကရိန်းဒုက္ခသည်အများဆုံးလက်ခံထားတဲ့ပိုလန်အပါအဝင်ဥရောပကိုဒီသတင်းပတ်ထဲမှာတွားရောက်ခဲ့ပြီးတော့ယူကရိန်းအရေးနေတိုးစစ်မဟာမိတ်အဖွဲ့နဲ့တွေ့ဆုံဖို့ရှိနေချိန်မှာယူကရိန်းကိုဆက်လက်နဲ့ဆက်ပို့နေရအပြင်ဂျာမနီကိုလည်းအမေရိကန်တပ်သားပေါင်း၄000နီးပါးထပ်ပြီးတော့ပို့ထားပါတယ်။တခြားသတင်းမီဒီယာဌာနအများအပြားကိုပိတ်လိုက်ပြီးတော့ VOA ရုရှားသတင်းဌာနကိုလည်းပိတ်မယ်လို့ချင်းချောက်ထားတယ်။ရုရှားအစိုးရကအမှန်တရားနဲ့သတင်းမီဒီယာလွတ်လပ်ခွင့်ပေါ်မှာတိုက်ခိုက်နေတာဖြစ်တဲ့အကြောင်းအမေရိကန်ပြည်အောင်စုကပြောပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့လို့ရဲ့အတွက်ရုရှားပေါ်မှာပြည်ပြတ်သားသားရှုံချလိုက်ပြီးတော့ရုရှားတပ်တွေချစ်ချင်းအပြည့်အဝပြန်လည်ရုပ်သိမ်းဖို့ကုလသမဂ္ဂထူထောင်ရေးလာကံမှာဗိုလ်တွင်းတွေကဆုံးဖြတ်ခဲ့ပါတယ်။အထူးထင်လာကံဆုံးဖြတ်ချက်ကိုနိုင်ငံ142နိုင်ငံကထောက်ခံပြီးတော့ရုရှားနဲ့မဟာမိတ်ဖြစ်တဲ့ဘယ်လာရုစ်၊မြောက်ကိုရီးယား၊ဆီးရီးယား၊အီရီထရီးယား၊စုစုပေါင်း9နိုင်ငံကကန့်ကွက်မဲ့ပေးခဲ့ပါတယ်။မဲမပေးဘဲနဲ့နေခဲ့တဲ့နိုင်ငံ35နိုင်ငံရှိပြီးတော့အဲ့ဒီမှာတရုတ်၊ပါကစ္စတန်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူအာဆီယံနိုင်ငံတွေတဲကလာအိုနဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားနဲ့ရုရှားကိုထောက်ခံတဲ့ဘယ်လာရုစ်နိုင်ငံတို့ကိုအမေရိကန်ကနောက်ထပ်ပိတ်ဆို့တိုက်ခတ်မှုတွေချမှတ်ခဲ့ပါသေးတယ်။ရုရှားနဲ့ဘယ်လာရုစ်တပ်တွေကိုစစ်ဖက်အထောက်ပံ့တွေကိုအဓိကထားပြီးတော့ပိတ်ဆို့ရေးယူမဲ့အကြောင်းအင်ပီရိုကြေညာချက်မှာဖော်ပြထားပါသေးတယ်။တိုက်လေရင်ကြီးတဲ့တိုက်ခိုက်ရေးယင်၊တင်းစစ်သုံးတိုက်ခိုက်ရေးစနစ်၊မစ်ဆိုင်းတုံးလက်နက်တွေနဲ့မောင်းသူမဲ့တိုက်ခိုက်ရေးယင်တွေကိုထုတ်လို့ရမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားရေးယူမှာဖြစ်ပါသေးတယ်။ဒါ့ပြင်ရုရှားရဲ့ရင်းနှံထုတ်လုပ်ရေးလုပ်ငန်းတွေနဲ့သက်ဆိုင်တဲ့နည်းပညာတင်ပို့မှုတွေကိုပိတ်ပင်ကန့်သတ်ဖို့ကိုလေအမေရိကန်နဲ့မဟာမိတ်တွေကလှုပ်ဆောင်နေပါလေရုရှားဆိုရရဲ့အဓိကဝင်ငွေတစ်ခုဖြစ်တဲ့ရုရှားလေကြောင်းလိုင်းကိုလည်းအေးအေးယူတန်ဖတ်ထားပါသေးစီပေါ်ရေးပိုင်းမှာသာမကအာကစားပိုင်းမှာလည်းရုရှားကိုတက်ခတ်မှုတွေရှိပါသေးမတ်လမှာကျင်းပမဲ့ကမ္ဘာဖလားခြေစစ်ပွဲတွေကိုရုရှားကိုအင်ရှင်ဖြစ်ကျင်းပခွင့်မပေးတော့တဲ့အကြောင်းပိုလန်ချက်နယ်စီတွင်နိုင်ငံတွေကပူးတွဲကန့်ကွက်ထားပါသေးမတ်လ28ရက်နေ့မှာကျင်းပမဲ့ဥရောပချန်ပီယံလိဂ်ဖိုင်နယ်ပွဲကိုလည်းရုရှားနိုင်ငံစိန့်ပီတာစဘတ်မှာကျင်းပဖို့စီစဉ်ထားတာကိုရုပ်သိမ်းပြီးတော့ပြည်သူနိုင်ငံပါရဲမြို့မှာပြောင်းပြီးတော့ကစားသွားမှာဖြစ်တဲ့အကြောင်း UEFA ဥရောပဘောလုံးအဖွဲ့ချုပ်ကကြေညာထားပါသေးလက်ရှိမှာကျင်းပနေစေဘေကျင်းဆောင်းရာမတန်ဆွမ်းအိုလံပစ်ပြိုင်ပွဲမှာလေရုရှားနဲ့ဘယ်လာရုစ်အားကစားသမားတွေဝင်ရောက်ရှင်ပြိုင်ခွင့်ပိတ်ပင်ထားပါတယ်အော်စတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ဆစ်ဒနီမြို့မှာမိုးကြီးကြေကြွားသွန်းပြီးတော့ရုတ်တရက်ကြီးရာကြောင့်လူတွေကိုသူတို့အိမ်တွေကနေဘေးလွတ်ရာကိုစွန့်ခွာဖို့အာဏာပိုင်တွေကဒီသင်းပတ်နောက်ပိုင်းမှာအမိန့်ထုတ်ပြန်ထားပါတယ်။ချင်းတွေကပိုဆိုးလာနေတယ်တို့လည်းသတိပေးထားတာဖြစ်ပြီးတော့ဒီချင်းတွေကြောင့်လူရင်9သိန်းကျော်လောက်ဘေးလွတ်ရာကိုရွှေ့ပြောင်းရနိုင်ပွဲရှိပါတယ်။အော်စတြေးလျနိုင်ငံအရှေ့ပိုင်း Queensland ပြည်နယ်မှာပြီးခဲ့တဲ့နေ့ဘက်ကစပြီးတော့ရာသီဥတုဆိုးရွားနေပြီးတော့မိုးကြီးကြေကြွားသွန်းမှုကြောင့်လမ်းဘက်ဆက်သွယ်ရေးတွေပြတ်တောက်ပြီးတော့အိမ်တွေလည်းရာနေချီရေမြုပ်ကုန်ပါတယ်။ရေကြီးမှုကြောင့်ခုချိန်ထိ14ရောက်ထပ်မနေသေးဆုံးရတယ်ဆိုပြီးတော့ဩစတြေးလျအာဏာပိုင်တွေကပြောပါသေး။ဒီလိုပြင်းထန်ဆိုးရွားတဲ့ရာသီဥတုအခြေအနေဟာနှစ်ပေါင်း1000မှာတစ်ကြိမ်လောက်ကျော်လာတာဖြစ်တဲ့အကြောင်းဩစတြေးလျအစိုးရအာဏာပိုင်တွေကပြောပါသေး။ Queensland ပြည်နယ်မှာတချို့နေရာတွေမှာဆိုရင်6လလောက်ရွာရမယ့်မိုးရေချိန်ပမာဏကို2ရက်အတွင်းမှာရွာချခဲ့တယ်လို့လည်းပြောပါသေး။လူရဲ့အများဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာဆိုရင်လည်းပြင်းထန်တဲ့မုန်တိုင်းတန်ခံရပြီးတော့မုန်တိုင်းတန်ကြောင့်မိုးကြီးကြေရွာသွန်းပြီးပင်လယ်ပြင်တွေမှာလိုင်းကျနေပါသေး။ဖိလစ်ပိုင်နိုင်ငံရဲ့စွမ်းအင်ကဏ္ဍမှာနျူကလ িয়ার စွမ်းအင်ကိုပါထည့်သွင်းဖို့ဖိလစ်ပိုင်သမ္မတဒူတာတေကသမ္မတအမိန့်တရလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါသည်။ဖိလစ်ပိုင်အနာပိုင်တွေကကြောင်မီးသွေးအသုံးပြုတဲ့စွမ်းအင်ထုတ်လုပ်တဲ့စည်ရုံတွေကိုပိတ်သိမ်းဖို့ပြင်ဆင်လာနေချိန်မှာအခုလိုသမ္မတအမိန့်ထွက်လာတာပါ။ဖိလစ်ပိုင်နိုင်ငံဟာအစောပိုင်းကနျူကလ িয়ার စွမ်းအင်ကိုအသုံးပြုဖို့ကြိုးစားခဲ့ပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်မအောင်မြင်ဖြစ်ခဲ့ရပါသည်။ဒီလိုတရားဝင်ထုတ်ပြန်လိုက်တဲ့အိတ်အမိန့်ဟာရာသီအလိုက်လျှက်စစ်မီးဖြတ်တာတွေနဲ့မီတာကဈေးကြီးတာတွေကြောင့်ဖိလစ်ပိုင်စီးပွားရေးအတွက်တော့အဓိကကျတဲ့ ိုင်းမတိုင်တခုဖြစ်လာနိုင်ဝဲရှိပါသည်ဒါကိုစင့်ကျင်ဝေဖန်သူတွေလည်းရှိပါသည်သမရဒူတာတွေဟာသူ့ရဲ့6နှစ်တာသမရတက်တန်းကုန်ဖို့3လအလိုမှာလက်မှတ်ရေးထိုးလိုက်တာဖြစ်ပြီးတော့ဒီမိန့်ထဲမှာတော့ဘာတန်နျူကလ িয়ার စွမ်းအင်ထုတ်လုပ်တဲ့စစ်ရုံကိုပြန်ဖွဲ့ဖို့ကိစ္စကိုလည်းသုံးသပ်ချဖို့ညွှန်ကြားထားပါသည်ဖိလစ်ပိုင်စွမ်းအင်ဝန်ကြီးအယ်ဖွန်ဆိုကုစ်ကနျူကလ িয়ার စွမ်းအင်အသုံးပြုမဲ့ကိစ္စကိုထောက်ခံလိုက်ပြီးတော့အခုလိုလုံးလိုက်ခြင်းအားဖြင့်စွမ်းအင်ထောက်ပံ့မှုနဲ့စရိတ်ကြီးမြင့်မှုပြဿနာတွေကိုလျော့ပါသွားစေမယ်လို့သူကပြောပါသည်ဖေဖော်ဝါရီလဆန်းတုန်းကနေ့စဉ်ကိုဗစ်ကူးစက်သူတရာဝန်းကျင်သာရှိခဲ့တဲ့ဟောင်ကောင်မှာမတ်လဆန်းမှာတော့ပိုးကူးခံရသူ 9,000 ကျော်နဲ့တိုက်ဆုံသူ 100 ကျော်ရှိသွားတာကြောင့်မဖြစ်မနေပိုးစစ်ဆေးရမယ့်စီစဉ်တွေနဲ့ကန့်သက်ချက်ချဖို့စီစဉ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။ဟောင်ကောင်ပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပြီးမှကန့်သက်ချက်တွေချမယ်လို့အာဏာပိုင်တွေကပြောထားပေမဲ့လေပိုးကူးမှုနှုန်းအဆ900တက်သွားတဲ့နောက်ပြည်သူတွေကစိုးရိမ်တကြီးဈေးတွေထွက်ဝဲခဲ့ပါသည်။နယူးဇီလန်နိုင်ငံမှာလည်းကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့အစိုးရအမိန့်ကိုစတင်တဲ့အနေနဲ့လွှတ်တော်ရှေ့မှာ3ဘက်ကြော်ကြာစကမ်းချပြီးတော့ဆန္ဒပြတဲ့သူတွေကိုနယူးဇီလန်ရဲတွေကလူစုခွဲခဲ့ရပါတယ်မြို့တော်ဝဲလင်တန်ကဆန္ဒပြသူတွေကိုမနက်လင်းအားကြီးချိန်မှာရဲတွေကလူစုခွဲရမှာမြို့ရည်ဖျန်းစည်းတွေကိုပါအုံပြခဲ့ရပါတယ်အေရီယာတဝိုက်လမ်းတွေကိုပိတ်ဆို့ထားပြီးတော့ရာနဲ့ချီတဲ့ကားမျိုးစုံကိုလည်းဖယ်ရှားပစ်ခဲ့ရပါတယ်ငင်းငင်းစွာဆန္ဒပြကြသူတွေထက်အကျန်းဖက်ဆန္ဒပြခြင်းတဲ့သူတွေကပုံများလာတဲ့အတွက်အခုလိုဖယ်ရှားရတာဖြစ်ပြီးတော့တချို့ကိုလည်းဖန်စီခဲ့ရတဲ့အကြောင်းနယူးဇီလန်ရဲဌာနကမရှင်နာမင်းကြီးအန်ဒရူးကော့စတာကပြောပါတယ်ဆန္ဒပြသူတွေရဲ့လောရက်တွေပေါ်မှာစိတ်မကောင်းဖြစ်ရတယ်လို့ဒေါသလည်းထွက်မိတယ်ဆိုပြီးတော့နယူးဇီလန်ဝန်ကြီးချုပ်ချက်စနာအာဒန်ကပြောပါတယ်ကိုဗစ်ကာကွယ်မှုဆိုင်ရာအမိန့်တွေကိုအလားတူစန့်ကျင်ဆန္ဒပြမှုတွေကိုအမေရိကန်နဲ့ကနေဒါနိုင်ငံတွေမှာလည်းတွေ့ရတာဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းမှာကိုဗစ် -19 ကရောဂါကူးစက်မှုနဲ့သေဆုံးမှုတွေတိတိကျကျရောကျသွားတယ်ဆိုပေမဲ့လည်းဒီရောဂါကပ်ဆိုးကိုအောင်မြင်ကျော်လွှားနိုင်ပြီလို့ကြေညာဖို့တိတ်ဆောနေသေးတဲ့အကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ယောဂကူးစက်လို့ဆေးရုံတက်ကုသနေရသူတွေတည်ဆုံးသူတွေအများပြားရှိနေတဲ့နိုင်ငံတွေရှိနေစေဖြစ်သလိုကာကွယ်ဆေးထိုးနိုင်တဲ့အနေအထားနည်းပါးနေတဲ့နိုင်ငံတွေလည်းရှိပါသေးတယ်။ယောဂကူးစက်မှုများနေချိန်မှာဗီဇပြောင်းကိုဗစ်မျိုးကွဲတစ်တွေရဲ့အနေအကလည်းပကတိရှိနေစေဆိုပြီးတော့ WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကပြောပါရယ်နိုင်ငံတိုင်းကပြည်သူတွေအနေနဲ့အထူးသတိထားဖို့နဲ့ယောဂကာကွယ်ရေးမှာအစိုးရတွေကပံ့ပိုးကူညီကြဖို့ကိုလည်းတိုက်တွန်းသွားပါသေးတယ်။ကယောဂဖြစ်ပေါ်တဲ့ပထမနှစ်အတွင်းမှာကမ္ဘာတစ်ဝှမ်းမှာစိတ်ကျန်းမာရေးထိခိုက်မှုတွေတိုးလာခဲ့ပြီးတော့စိုးရိမ်သောကနေစိတ်ဓာတ်ကျဆင်းမှုယောဂဖြစ်ပွားနှုန်း25ရာခိုင်နှုန်းပိုတိုးလာတယ်လို့လည်းပြောပါသေးတယ်။ WHO ရဲ့စီးရင်တွေအရာဖေဗီလာနောက်ဆုံးပတ်မှာကမ္ဘာတစ်ဝှမ်းယောဂကူးစက်မှုနှုန်းက16ရာခိုင်နှုန်းနဲ့သေဆုံးမှုနှုန်းက10ရာခိုင်နှုန်းကျဆင်းခဲ့တဲ့အကြောင်းဖော်ပြထားပါသေးတယ်။ WHO ကသတ်မှတ်ထားတဲ့ဒေသကြီး6ခုအတွင်းမှာဖေဗီလာနောက်ဆုံးပတ်အတွင်းမှာယောဂကူးစက်မှုအသက်10သန်းကျော်ရှိခဲ့ပြီးတော့သေဆုံးသူက6000ကျော်ရှိခဲ့တယ်လို့လည်းဖော်ပြထားပါသေးရှင်။
ရုရှားစစ်ဘေးဩစတြေးလျရေဘေးဟောင်ကောင်နဲ့တကမ္ဘာလုံးကကိုဗစ်ဘေးတွေပါတဲ့တပတ်တွေ့နိုင်ငံတကာသတင်းကိုအမိတ်သက်စင်ပြောပြသွားတာပါအခုစနေညနောက်ဆုံးရသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြောပြပေးပါမယ်ရုရှားတပ်တွေဟာယူကရိန်းနိုင်ငံမာရီယိုပူးမြို့ကလူတွေကိုကယ်ထုတ်ဖို့သဘောတူထားတဲ့လမ်းကြောင်းတွေကိုရောမြို့ကိုပါဘုံကျဲတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကဆက်ဆွဲလိုက်ပါတယ်တဟာဒီနေ့ဒေတာဆန်တော်ချိန်မနေ့9နိုင်မှာစပြီးအသက်ဝင်မဲ့ပြစ်ခတ်ရဆဲကိုချိုးပေါက်တာဖြစ်တယ်လို့လည်းသူတို့ကပြောပါတယ်ရုရှားကာကွယ်ဝန်ကြီးဌာနပြောခွင့်ရအီဂိုကနက်ရှန်ကော့ဖ်ကတော့ဒီနေ့မတ်လ9ရက်နေ့မှာမော်စကိုဆန်တော်ချိန်မနေ့10နိုင်မှာရုရှားဘက်ကအပြစ်ရကြေညာပြီးမာရီယိုပူးနဲ့ဗော်နိုဗက်ခါမြို့တွေကနေရဲသားတွေကိုထွက်ခွာနိုင်ရေးလူသားချင်းစာနာမှုနေရာတွေဖွင့်ပေးထားတယ်လို့ယူကရိန်းဘက်နဲ့သဘောတူထားခဲ့ပြီးမှအခုလိုချိုးပေါက်တာဖြစ်တယ်လို့သူတို့ကပြောပါတယ်ခင်ဗျာ။ဥရောပတိုက်မှာအကြီးဆုံးယူကရိန်းနျူကလ িয়ার ဒါတာဘေးစက်ရုံကိုရုရှားကတိုက်ခတ်ခဲ့တာဟာစစ်ရာဇဝမှုမြောက်တယ်လို့ယူကရိန်းဆိုင်ရာအမေရိကန်တန်ယုံကပြောလိုက်ပါတယ်။ဖေဖော်ဝါရီ24ရက်နေ့မှာယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်ခဲ့ခြင်းကတည်းကဆိုရင်ဒါကအမေရိကန်တန်ယုံရဲ့ Twitter မှာရေးသားချက်ဟာအမေရိကန်ဘက်ကတခြားပြောတာတွေအားလုံးထက်အပိုပြီးတော့ပြင်းထန်ပါတယ်။ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဆက်ရုံကိုပူတင်ကတိုက်ခိုက်တာဟာသူ့ရဲ့အကြောက်တရားနဲ့စိုးမိုးမှုကိုနောက်တစ်ဆင့်တက်လိုက်တာပဲလို့ယူကရိန်းဆိုင်ရာအမေရိကန်တန်ယုံကရေးသားထားပါတယ်ခင်ဗျ။ရုရှားဆိုရမှာအပြောင်းလဲဖြစ်ဖို့အမေရိကန်ဆိုရကလှုံ့ဆော်လှုပ်ဆောင်နေတာမျိုးမရှိဘူးလို့အမေရိကန်သမ္မတအင်ပီရောကတောက်ကြနေမှာပြောလိုက်ပါတယ်။သမ္မတဗလာဒီမာပူတင်ကိုလှုပ်ကြံတက်ပြတ်ဖို့အမေရိကန်ထက်လက်တော်မတ်တယောက်ကရုရှားလူတွေကိုတောင်းဆိုလိုက်ပြီးတဲ့နောက်အင်ပီရောကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါခင်ဗျ။အခုစနေည VOA သတင်းအစီအစဉ်တွေတော့ဒီမှာပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Jonathan Walker တို့ပါ။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းဝင်းပြောပြပေးခဲ့တာပါ။ ဗီဒီယိုကိုကြည့်ရှုနားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေကင်းဝေးပြီးလူဝဆန္ဒပြေဝကျမ်းမာချမ်းသာရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းအစ်ဆက်နိုင်တဲ့ညလည်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.